Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ16ရက်တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါရဲ့ရှင်။ကျမအင်ဂျင်နီယာ
မင်္ဂလာပါရှင်။ကျမသင်္ကီထိုက်ပါ။ကိုညံဝဲအောင်နဲ့အကျိုးသတင်းတွေကြီးညာပါမယ်။ကုလသမဂ္ဂရာသီဥတုဆိုင်ရာဆွေးနွေးပွဲမှာတော့ကာဗွန်ထုတ်လွှတ်မှုလျှော့ချဖို့သဘောတူခဲ့ပေမဲ့အရေးကြီးတဲ့ကဏ္ဍတွေမှာသဘောတူညီချက်မရခဲ့ပါဘူး။မြန်မာဆွေးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့တို့တရုတ်နိုင်ငံကုမင်းမှာဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ကောင်းပါပြီ။သတင်းစီစဉ်နောက်ပိုင်းမှာတော့ထိုင်းနိုင်ငံတောင်ပိုင်းကရာဘာချန်တစ်ခုမှာမြန်မာအလုပ်သမားတွေတနက်နဲ့ပြစ်ခတ်ရပြီးအကြမ်းဖက်ခံရတဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတင်ပြဖို့ရှိပါတယ်။အဲ့ဒီနောက်မြန်မာရေးရဆွေးနွေးခဲ့အစီအစဉ်ကိုနားဆင်တဲ့အခါမှာတော့
ဒီရေယူဒီကောင်ရဲ့မူရာကတော့လုံးချင်ဘူး။ကျွန်တော် free range ကျင်ပေါ့လေဒီ organic land ကိုတောင်းဖို့အတွက်အဓိကကျတော့ချက်တွေကိုထောင်ပြချတာကြီး
။ဒါကတော့ကုလသမဂ္ဂစင်စက်မပြတ်ဖွံ့ဖြိုးတိုးတက်မှုစုရလူငယ်လုပ်ငန်းရှင်ကိုဇော်ရဲနောင်နဲ့ VOA တွေ့ဆုံမေးမြန်းထားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်တခါမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံသက်ချက်ထူချာစံပြကပ္သတင်းများစတာတွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်
စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကျင်းပခဲ့တဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာဆွေးနွေးပွဲမှာတော့နောက်နှစ်မှာကာဗွန်ထုတ်လွှတ်မှုပိုပြီးလျှော့ချဖို့နိုင်ငံတွေကြားသဘောတူညီခဲ့ကြပြီမဲ့လေအရေးပါတဲ့ကဏ္ဍတွေမှာတော့ရှင်းလင်းပြတ်သားတဲ့ဆုံးဖြတ်ချက်တွေမချမှတ်နိုင်ခဲ့ကြပါဘူးကုလသမဂ္ဂသက်တမ်းတစ်လျှောက်ရာသီဥတုအရေးနဲ့ပတ်သက်ပြီးအရှိအချုံဆွေးနွေးခဲ့တဲ့မက်ဒရစ်ဆွေးနွေးပွဲကတနင်္ဂနွေနေ့မှာပြီးဆုံးခဲ့ပါပြီအမေရိကန်အပါအဝင်ကမ္ဘာပေါ်ကညဉ့်ညမ်းမှုအဖြစ်စေဆုံးနိုင်ငံအများအပြားကစိုးဝါလာနေတဲ့ရာသီဥတုကပ်ဘေးဖြည့်ရှင်ရေးကိုတိုးတက်မှုမရှိအောင်တားဆီးနေတယ်ဆိုပြီးဝေဖန်သူတွေကဆွတ်ဆွဲပါတယ်။ဒါပေမဲ့ဆွေးနွေးပွဲမှာတိုးတက်မှုတချို့နဲ့ဂရိကဝတ်တချို့တော့ရှိခဲ့ပါတယ်။ပိုလန်နိုင်ငံကအပဥရောပသမဂ္ဂတစ်ခုလုံးကတော့2050ပြည့်နှစ်အရောက်မှာဖန်လွင်ဓာတ်ငွေထုတ်လွှတ်မှုလုံးဝမရှိစေရေးအတွက်ပြီးခဲ့တဲ့သတင်းပတ်မှာဂရိပြုခဲ့ပါတယ်။ကာဗွန်လျှော့ချရေးအစီအစဉ်တွေတိုးတက်စေရေးအတွက်လဲကိုယ်စားလှယ်တွေသဘောတူကြပါတယ်။ဒါပေမဲ့လို့လဲရှင်းလင်းပြတ်သားတဲ့ရည်မှန်းချက်တွေချမှတ်ရေးကာဗွန်ဈေးကွက်အတွက်စီမံစည်းကမ်းတွေဒါမှမဟုတ်လဲရာသီဥတုပြောင်းလဲမှုကိုတုံ့ပြန်ကင်တွယ်ဖို့အတွက်ဆင်းရဲတဲ့နိုင်ငံတွေကိုငွေကြေးထောက်ပံ့မှုလိုမျိုးကိစ္စတွေအပေါ်မှာတော့သဘောတူညီချက်မရခဲ့ပါဘူး။ဒါကြောင့်လဲ2015ခုနှစ်ကရခဲ့တဲ့ရာသီဥတုပြောင်းလဲမှုဆန်ရပါရီသဘောတူညီချက်ကိုချမှတ်ကျင့်သုံးတော့မယ်လာမယ့်နှစ်အတွက်ဖြည့်ရှင်းဆောင်ရွက်စရာတွေထပ်တိုးသွားစေမှာဖြစ်ပါတယ
်။ Time Magazine ရဲ့ Person of the Year အဖြစ်သတ်မှတ်ခံရတဲ့ဆွီဒင်နိုင်ငံကမိန်ကလေး Greta Thunberg နဲ့အတူအရှိတောင်အရှာကသဘောဝဘဝချင်းထိန်းသိမ်းရေးလှုပ်ရှားသူလူငယ်တွေဟာကမ္ဘာနိုင်ငံတွေကရာသီဥတုဖောက်ပြန်မှုကိုအရေးပေါ်အခြေအနေဖြစ်အလေးမထားကြတဲ့အပေါ်စိုးရိမ်နေကြပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပတဲ့ဒီကမ္ဘာရာသီဥတုထိန်းသိမ်းရေးဆိုင်ရာကုလသမဂ္ဂညီလာခံ COP22 မှာအငင်းခုံဖြစ်ကြပြီးရာသီဥတုဆိုင်ရာ2020စီမံချက်တစ်ခုရဖို့သဘောတူညီချက်မရဘဲပြီးဆုံးသွားတဲ့အပေါ်သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကအပြစ်တင်နေကြပါတယ်။ဒီညီလာခံကြီးမှာကမ္ဘာကြီးပူနွေးလာတာကိုဘယ်လိုတိုက်ဖြတ်ကြမလဲဆိုတာနဲ့ထိခိုက်ပျက်စီးမှုတွေအတွက်ရန်မုံငွေဘယ်လိုထည့်ဝင်ကြမလဲဆိုတဲ့အပေါ်အကြီးအကျယ်သဘောထားကွဲခဲ့ကြတာပါ။အရှိတောင်အရှနိုင်ငံအစိုးရတွေကတော့ထောက်ပံ့မဲ့ရန်ပုံငွေကိုမျှော်လင့်နေကြပြီးဒီအစိုးရတွေအနေနဲ့ကာဗွန်ဓာတ်ငွေကိုပို့ပြီးလျှော့ချရေးမှာကတိပေးဖို့လိုတယ်လို့ပြောပါတယ်။အရှမှာရာသီဥတုဖောက်ပြန်တဲ့ဆိုးကျိုးတွေကိုခံနေရတာကြောင့်အစိုးရတွေကိုယ်တိုင်ကမဖြစ်မနေအကောင့်ထဲဖော်ရမယ့်လုပ်ငန်းအစီအစဉ်တွေမတင်ပြတဲ့အပေါ်မှာလည်းပတ်ဝန်းကျင်ရေးလှုပ်ရှားသူတွေစိတ်ပျက်ခဲ့ကြပါတယ်။အရှထဲမှာတော့တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့ဟာဖန်လုံငွေဓာတ်ငွေအများဆုံးထုတ်တဲ့အထက်မှာပါကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရင်းနဲ့ပတ်သက်ပြီးနိုင်ငံရေးအရာသဘောတူညီချက်မရှိတာနဲ့အတူပဲအမေရိကန်ပြည်ထောင်စုအတွင်းတင်းကနေနေကသတင်းအစီအစဉ်ဆွေးနွေးပွဲတွေမှာတော့သမ္မတထရန့်အပေါ်တရားစွဲဆိုရင်းနဲ့ပတ်သက်ပြီးမကြည်လင်မှုတွေပေါ်ထွက်နေပါတယ်။ Republican သမ္မတထရန့်ကိုတရားစွဲဆိုနိုင်ဖို့ Democrat ကြီးစုတဲ့အောက်လွှတ်တော်ကဒီသတင်းပါအတွင်းမှာသတ်မှတ်ထားတာပါ။ Tabi mele naula de chimpame, Republican jisure a ten lotto, sisi muma, Tamrago, pimu, ten shazan sopiapi, Yaruga, pecha yigaro, matija babu, Tamra trump, bordiaso ye sweetin nekugo, outlotto, dia ye comediga, a deep yubi now, ne yet jama lote, ABC yota ye, this week a si sema, outlotto, dia ye comedy, okata, Jaro net laga. အောက်လွတ်တော်အတွင်းထမ်းရမယ့်တာဝန်ကိုခြေပုံအောင်ဆောင်ရွက်မယ်လို့ပြောဆိုသွားပါတယ်။သမ္မတထရန့်ကိုတရားစွဲဆိုရေးဆွဲခြင်းနှစ်ခုကိုတရားရေးကော်မတီကအတည်ပြုပြီးအောက်လွတ်တော်တစ်ခုလုံးထံကိုလည်းပို့ဆောင်ထားပြီးဖြစ်ပြီးလာမယ့်ဗုဒ္ဓဟူးနေ့မှာမဲခွဲနိုင်ခြင်းရှိနေပါတယ်။ABC ရုပ်သံရဲ့ဒီဆွေးနွေးပွဲအတွင်းမှာပဲအောက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌလွတ်တော်မှအတန်းရ Bajang Malok de Lesubi, Megon Topari, Eddie Jokan sees in Mabe, Republican Atelotor, my dead cruise garro. Little of my net line at Shriptoga, Tamara Trunk with the Pata Dekanira Pijang, Tamara Trumpaga, Jimu Julone, a tow Tamashibu, don't be on Topari.
Afghanistan masih ada tahun yang cerita American terpulih dan hidup di dalam lutening ini mah Afghan anak bandi tipu biasalah bi dah hanya dengan jalan dua tu ni jaya lusa na pada lusa barai tadi jalan hidup di dalam jengu lama tengah dengan lusa tua bo sihir lusa bumi masih ada teringin ni dega view itu biasa memang lalu suara tangan sihir itu sedaya tipu lo menjadi bau. Afghan masih ada American terpulih dan lirang lau jalan hidup di dalam sosial tua si jengu. ที่ดินแบบมังกรเงินตั้งแต่เมื่อสองสองเจ็ดหนึ่งตัวบุตรมาทรัพย์สุยากาอยู่ในท่าจังสนิทที่อเมริกันดินนี่มาเยี่ยบเลยที่อัฟกานิสถานในงานมาอเมริกันได้เพื่อเว้นต้องต้องดาวลาวชีวีไอเดียกาลีดังว่ายินซงเป็นยุติบุมูอาพีตบอดูนี่เกิดจากอะไรไป
Bui American dan mana pep nyamawa dah season ni ku, mana caw naik ane kena naik ti. Lalu bila tungzen he kilohertz kau tungtunga, lalu bila lese kilohertz konle setonya, lalu bila lese she kilohertz caw tengah tonya ne, tuti anai wa mal lain la bila tiya kuze kilohertz tengah kongar ogan istolme bini barisne.
ฟิวเอ็มยามาไว้สิ่งเย่ตอนนี้หลานยิ้มเนี่ยคิดเรื่องนี้กูน่าเสียนิสัยอะไรพี่ป่าเลยยามาหนึ่งเจนยี่กูสิเล่พูนเนี่ยมีเอาไปมหาเมฆเล่นกันลีบไว้กับกูสิเล่รีเจ้าหน้าเงี้ยยูนันพี่เนี่ยกูเมม่าที่จะมาละสังเกตเนี่ยตอนนี้กูเนี่ยก็ลูดบอสส่วนหนึ่งใช่ไหมลูกก็เช่นเล่นกันแต่เปลี่ยนคนยัดกูกูกับพี่ดินดุยกับพ่อพี่จ้าป่าเลย สุยานิจันยี่กุศเลพูนเนี่ยมีเอาไปมหาเมฆลีบไว้จ้าเจ้าหน้าเงินเทลูดบอสด้วยส่งบุตรตัวยาวนี่เด็กเจ้ายามาสุยานิจันยี่จูสังจะอุกาเลฟิวเอกูเปียวสุทาราบะก็เช่นลมยาวเย่พูดกี่ไอโอกี่ไอเอเช่นใครแต่ดอจูเอลีเอเอกูกันแต่พิเดมยามาอเมียวตามยาเดโมแครตเตอร์ตาบังสุเอ็มเอ็นดีเอเน่แต่อังเปล่าแต่บีเอสเอฟดีเอเนลีดูเนี่ยด้วยส่งสุนุยจับบุพเพปารี ฉันคิดในเรื่องมาได้ป่วยเรียนทันนี้เสร็จเสร็จแล้วฉันพี่เมียวไปมาเลเซียเต็มหามุกะมาบีบจัดเตจิมาคุลุสุนุมุทลาราบะนับเป็นสุนุปวันเนี่ยปัตตาลุยอปารีสุนุจามเลสุเรอเตจิกุยอเบเบกามาติจัดเรียนทุกอย่างทลาราบุชิบาบุก็บอกว่าดูข้าเดออาลุยเอตัวมันเป็นคนจ้าดีกันเหงื่อยิงอากุกันอีทัวร์ลาจัดดูเรื่องพี่ยามันเหงื่อยิงอันนี้ติดตามมาจัดตั้งสิริยากันนี้ ชาวเดนมาร์กคนนั้นอัฟกานิสถานนี่เดนมาร์กคนนั้นต้องสื่อดังนี่เดนมาร์กต้องนั่นเนี่ยสมัยยากาโกดังสิเดลุกลุ่มมากาดูข้าเดียร์มีสัญญาเอเจนซี่ก็เปลี่ยวไปเลยนั่นตรงนี้สิ่งนี้อยากดูดีเนี่ยฮะดูข้าเดียร์มีอารมณ์เล็กขนาดแต่ไม่พี่ต้องเดนมาร์กคนนั้นกูเล็กขนาดเลยเทมารอมีอารมณ์ก็สื่อยากันนี่ทั้งปีลาดูดีพี่ไปเลยสุยากูจะเลยไปวันสิวายกองนั่นเลยลูดูเชฟบิวเฟสีลูดานิสานามุเฟรียกูจะเลยสื่อบอก นั่นท้องหลังหาจะนิยมอยู่มาสู้เอี่ยวสิเนี่ยบีประมาณสองเจ็ดพันเจ็ดพันเมตรก็ว่าทุกข์ได้มาเสียงนิลากังโอเตียมาพิบาร์เลยที่จะมาสักช่วงนี้สักเสี้ยที่ตัวยาจัดเจ็ดพันตัวเมตรนิลากังโอเตียนนั่นดีกันมาสามพันมาพิบาร์เลยทุกข์ได้ยินเนี่ยตัวกูเล็กขนาดเลยในงานนี้กูยิ่งมาเป็นลูกกูนี่ตัวจำเลยสุดเลยนิลานี่กูชาจำมาบ้างก็ว่าตัวก็พิจารณา
90 ကျော်ဟာ ပြည်တွင်းစစ် အခြားပဋိပက္ခနဲ့ ညှဉ်းပန်းမှုတွေကြောင့် နေရာစွန့်ခွာလာကြပြီး အဲ့ဒီထက်က 25%က တော့ဒုက္ခသည်တွေဖြစ်လာကြပါတယ်
အိန္ဒိယဆိုရရဲ့အငင်းပွားပွဲ နိုင်ငံသားဖြစ်မှုဆရာဥပဒေကိုစန့်ကျင်ထားတဲ့ နယူးဒေလီကဆန္ဒပြပွဲတွေက တနင်္ဂနွေနေ့မှာတော့အကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပါတယ် တက္ကသိုလ်တစ်ခုထဲကိုရဲတွေကဝင်ရောက်ပြီး ကျောင်းသားတွေရဲ့ဆန္ဒပြပွဲကိုမျက်ရည်ယိုပုံးနဲ့ဖြိုခွဲခဲ့တာပါ တက္ကသိုလ်ရဲ့စာကြည့်လိုက်ထဲကိုရဲတွေကမျက်ရည်ယိုပုံးနဲ့ပြစ်သွင်းခဲ့ပြီးကျောင်းသားတွေကိုလည်းနံပါတ်တုတ်တင်တဲ့ရိုက်နှက်တဲ့ရိုက်နှက်ခဲ့ကြောင်းအဲ့ဒီနောက်တက္ကသိုလ်အဝင်အထွက်ဂိတ်တွေအားလုံးကိုပိတ်လိုက်တယ်လို့ဂျမေးမလီယာအစ္စလာမီတက္ကသိုလ်ကကျောင်းသားတွေကပြောပါတယ်အနည်းဆုံးကျောင်းသား 2000 လောက်လက်ရှိဒေလီစေယုံတစ်ခုမှာကုသမှုခံယူနေကြရပါတယ်။ကျောင်းသားစီအုံရေးမှုတွေကတော့အကြမ်းဖက်မှုတွေအတွက်အပြင်လူတွေကိုအပြစ်ဖို့ထားပါတယ်။သူတို့အနေနဲ့တော့ငြင်းချမ်းတဲ့အကြမ်းမဖက်တဲ့ဆန္ဒပြပွဲတွေကိုသာထောက်ခံတယ်လို့ကြေညာချက်မှာပြောဆိုထားပါတယ်။တနင်္ဂနွေနေ့အစောပိုင်းမှာတော့နယူးဒေလီမှာဘတ်စ်ကား 3,355 ခုကိုတနင်္ဂနွေနေ့ကပိတ်ခဲ့ရပါတယ်။အိန္ဒိယရဲ့အရှေ့မြောက်ပိုင်းပြည်နယ်အာဆမ်မှာဒေသတွင်းတရားမဝင်နေထိုင်နေကြတဲ့တောင်းငယ်ချီတဲ့ဟိန္ဒူရွှေ့ပြောင်းတွေကိုအခုဥပဒေသစ်အရနိုင်ငံသားပေးမဲ့ရေးစိုးရိမ်ခြင်းနဲ့ဆန္ဒဆက်ပြနေချိန်မှာပဲမြို့တော်ဒေလီမှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအတည်ပြုခဲ့တဲ့ဥပဒေဟာဆိုရင်အိန္ဒိယနိုင်ငံသားဖြစ်ရေးအတွက်ကိုယ်ွယ်ယုံကြည်မှုကတတ်မှတ်ချက်တစ်ခုအဖြစ်ပထမဆုံးစတင်လိုက်တာလည်းဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမန္တနာအိုကျွန်းမှာတနင်္ဂနွေနေ့က6.3ရှိပြင်းအားရှိတဲ့ငလျင်လှုပ်ခတ်သွားတယ်လို့ဘူမိဗေဒပညာရှင်တွေကပြောပါတယ်။အခုအတည်ပြုလှုပ်ခတ်မှုကြောင့်အပျက်စီးတ Island Sanji Pua Biobari, Dame Tsunami Pilame and the Rom Dria de Bulu, American Bumi Lila y Tanaga Subare, Philippine Mangalini, Majakana Loli Shirawa, Japangani Shidong Ashanang and the Ti, Visibate the Modi Ade, Ring of Fire Lukoreng Linjo Shiraja Okulu, Lokaniarale, Chibari.
Bengalis Nanga, Daka, Muro, a Pinga, Sayon de Kuma, Milan Jamu, a drain, and Ezo Luce Ute Songayade, Lu Anabanduka, Tinning Ninim Hapiovari, Tahaso Yin Lea Dakala, a drain, Dutiam Yau, the Yazon Sayo, Milan Mupsepare, Kaziba Sayo, Yako, a drinka, Banka, a theory, took the Sayoma, Tinning Ninin Yanipai, Milan get up to be, Mita the Marica, Nanai Gueja, Minin Takayabare, Jessine de Sao Dega, they song to show along Segugu. ชาบวยตุ้ยสีทาบีนอกแท้เตซงเปี่ยวซงหมู่ฤดูทับปีชาบวยนี่เดหลูมิตรฐานะเปียวกวนยากาAFP3Agencyကိုပြောဆိုထားပါတယ်ဒီเรกคอมวอนติชั่นเดโฟร์ซาวเมริกาซีโอเวแมตติงกีไทเนกุญญาวยองนูกาตะเรนฤดูติเสร็จตัวราวาไทไนงานตองบาย ရာဘာချန်တို့ခုမှာလုတ်ကင်နေတဲ့မြန်မာအလုတ္တမားတွေကိုအလုရှင်ရဲ့မြေးဖြစ်သူကဒီဇင်ဘာလ�10ရက်နေ့ကအကြောင်းပြချက်မရှိဘဲတနက်နဲ့လိုက်လံပစ်ခတ်ခဲ့တယ်လို့ဒါနယ်လည်းလိုက်ပြီးထိုးခဲ့တာကြောင့်မြန်မာအလုတ္တမားသုံးဦးတရားရခဲ့ပြီးတဦးကတော့ဆေးရုံမှာတိတ်ဆုံးသွားခဲ့ကြောင်းဗီအိုအေသတင်းတောက်မှတ်အေးမှာကသတင်းပေးပို့ထားပါတယ်ထိုင်းနိုင်ငံခန်းကားခရိုင် ကုန်စည်ကြီးရွာအမှတ်ခွနစ်ကရာဘာချမအလုပ်လုပ်နေတဲ့အလုပ်သမားတွေဟာအဆောင်မှအိတ်နေကြတဲ့အချိန်အလုပ်ရှင်ရဲ့မြေးဖြစ်သူကမြန်မာနိုင်ငံသားရာဘာအလုပ်သားတွေကိုဝင်ရောက်ပစ်ခတ်ခဲ့ပြီးဓာတ်နဲ့လိုက်ထိုးခဲ့တာကြောင့်မြန်မာနိုင်ငံသားသုံးဦးပြင်းထန်တဲ့ဒဏ်ရာရတွားခဲ့တာပါအဲ့ဒီထဲကမျက်နှာကိုတနက်နဲ့ပစ်ခတ်ခံရတဲ့မြန်မာအလုပ်သမားတဦးတေဆုံးသွားခဲ့ကြောင်းခန်းကား
ပြောနေတဲ့အများတော်ဟောပြကိုရှိတန်းလို့ခေါ်ကိုရှိတန်းဒါပေမဲ့ပုံငယ်လို့ခေါ်ကြတယ်တနက်နဲ့ပြစ်ခတ်ခံရတဲ့အလုပ်သမားတွေနေထိုင်ရနေရာတွေမှာတော့ရာဘာချန်6ခုရှိပြီးအဲ့ဒီထဲကမြန်မာလူသမား14ဦးဟာတနက်နဲ့ပြစ်ခတ်သွားတဲ့သူကိုဖမ်းမိသေးတာကြောင့်
ဆိုရင်မှုတွေနဲ့ချန်နေရမှာမနေရဲပဲတင်းချောင်နေကြတယ်လို့ဆိုပါတယ်။ဒီလိုလိုပဲရောပါကြတော့ဒါအဲ့ဒါမှာချန်ဝင်ချန်ရအလိုပဲဆက်ပြီးတက်ပြီးတော့နေကြတယ်။ဒီမှာတိုင်းချင်းချန်ဝင်6ခုခံနိုင်ချင်6ခုမှာဒီမှာလို့ဒီမှာ14ရောက်ရှိတယ်။ဒါမဲ့အလုပ်သမားတွေကတော့ထွက်ပြေးနေကြပြည်ပြည်ဆိုတော့ဟောပေါ့
我家没来，我没时间，所以这个是这个。我这个电商没就没就看那个了。我老在这方面就是没就看那个了。我老在这方面就是说，比较早年嘛，学了嘛，别忘了，我们以前我都去年了没干，学了。哦，去年了都去年了。但我这一月，乌来文阿罗，其实嘛，拉是俺爷爷嘛，谁用俺新郎的币？等下个得到来了，你嘛老他妈的了，这里拉巴多的嘛，别设备，老老也有嘛好。
阿木婆爷，多罗个研究他嘛，不注意养我嘞，表表个的都是话嘞。阿库等奶奶撇开看下嘞，老的妈哩哈，第二位头茶三月三日明天嘞，老的妈哩撇家话嘞些。比如伊个台南个三亚的领导，买伊妈妈些。等你老奶奶看比如伊妈妈新生个，华盛顿DC个呢，大约讨论的话嘞，阿库罗伊妈伊个孙女个新生个，真什么话？ 南岸都在一段开开的价格抛出来内部，虽然牛市的农业日报，年底目的呢，把的路，古拉德玛嘎嘎，去年呢，新增的别朋友也无少，地传都苏亚西格的古早也能够表白的，古早早的阿尼比较，第苏亚西征嘛，古拉德玛嘎也的纽约牛嘛，都要比较对手明年他白的是。
เราปูโรยน้องมาไอเด็กชายเราไปเรียนกูมันอยู่เชียงเนี่ยเนี่ยเราที่ท้องอยู่ที่กูมันเองเนี่ยแต่ท้องสักคนละคนเนี่ยมาสาบิโอที่ท้องเนี่ยที่เรียกข้าจารอที่จำมือมือเย็บบ่จำมือมือเย็บลงงานไปรู้จำมือมือลงงานสุราบุกเซียนน้องเชื่อมันน้องเชื่อใจเราว่าสุราที่ช่วยเราอยู่ที่กูมีลิมิตเด็กกูสาท้องบีโอที่รู้จำมือมือลงงานรู้สาบุสาลูกไปรู้เสกุยากันอะไร ดีกว่าเราคือที่เราจะน้อตาลีโคลาเจ็บบ่เลยโคลาเจ็บมาที่นิวทริชั่นคอนซัลเทนต์บ่สามวันยันนี้เรามาที่ตอนนั้นเจ้าจุ๊บตัวมาวะเลยมาเรียกมาจะน้อว่าเจ้าจุ๊บเรียนจุ๊บเรียนทำไมไอ้เจ้าว่าตอนนั้นสาวมันเต้นเนี่ยเจ้าสาวจะตีวะเลยตอนนั้นเราเรียกมาจะตีวะเลยตีวะเลยเข้ามาจะน้อพาร์ทีเลสหรอฮะที่เชียงมาจะน้อพี่เดียวนี่เนี่ยกูบีซีเลยจะอยู่ซานเลยอยู่ซานเลยแต่เนี่ยจะน้อพาร์ทีเลสไอ้เจ้ามาจะมวยไม่สวยสิกูพ
ချင်တယ်တိုက်ဆိုင်သွားတော့ကိုမန်ကြီးကျွန်တော်တို့ကြက်မွေးကြအောင်ဆိုပြီးတော့စပစ်တာကိုစပစ်တဲ့ခါမှာလည်းကျွန်တော်ကဒီရူးဒီလောင်ချင်းမွေးရအောင်တော့လုပ်ချင်ဘူးကျွန်တော် free range ကျပေါ့လေဒီ organic land ကိုသွားဖို့အတွက်အဓိကကတော့ကြက်တွေကိုထောင်ပြချတာချင်းကျွန်တော် animal ဟိုပေါ့တိရစ္ဆာန်တွေပတ်သက်ညှိမနေစမှုမလုပ်ချင်ဘူးလုပ်ချင်တဲ့ခါကျတော့ကျွန်တော်ကမြေကြီးပေါ်မှာသူ့ရဲ့တဘာဝအတိုင်းတို့ကြောင်းပြီးမွေးတဲ့စနစ်ကိုကျွန်တော်စလုပ်မယ်ဆိုရင်ကျွန်တော်လည်းကိုမယ်ကိုတိုင်ပြီးစားခဲ့ပြတာပါဆို
ဒီလိုမျိုးလွတ်ကြောင်းပေါ့နော်လိုလက်လက်တဘာဝနီးပါးပေါ့တဘာဝနီးပါးမွေးပြီးတော့မှဥဥစီတဲ့ချက်တီကိုမွေးတာကစီးပွားဖြစ်ပေါ့မွေးတာအရင်ဆုံးကအဲ့လိုမျိုးလောက်တည်းမရှိဘူးတဲ့နော
်ဟုတ်ကျွန်တော်မှတ်သားပြီး
တော့ချက်နဲ့တော့ရှိမှာပေါ့နော
်ချက်ဒီလိုမျိုးအိမ်ဒီမှာမွေးကြရတော့ရှိကြတယ
်
ဒါပေမဲ့ဒီလိုမျိုးစီးပွားဖြစ်ထုတ်ရလောက်အောင်လွတ်ကြောင်းစနစ်နဲ့မွေးတာမျိုးကျွန်တော်တို့ရှိမှာမရှိခဲ့ဘူးခင်ဗျဟု
တ်ကဲ့ဘလို့ဖြစ်ပြီးတော့ဒီလွတ်ကြောင်းကျမွေးမြူရေကိုလုပ်မယ်ဆိုပြီးတော့ဒါကလုပ်တဲ့လုပ်ငန်းဆိုတာမျိုးပေါ့ဘယ်လိုစဉ်းစားနေသွားတာ
အဓိကတော့ကိုဟိုဒီကျွန်တော်တို့တမျိုးကြကျက်ဥတွေကတော့စီးစင်းမှရှိတယ်ဒါပေမဲ့သူ့မှာကောင်းတဲ့ချက်တွေရှိသူဟိုအားနည်းချက်တွေလည်းရှိတယ်နောက်ပြီးနောက်တစ်ခုကကြတော့ကျွန်တော်ပါလဲဆိုတော့ကျွန်တော်လည်းဗုဒ္ဓဘာသာဖြစ်တဲ့ခါကျတော့ဒီကျက်တွေရဲ့ဒီကျက်တွေကိုတောင်းရင်းမှထည့်မထားခြင်းထည့်ထားကြတော့ကျွန်တော်မြေကြီးပေါ်မှာလွတ်ကြောင်းမွေးမယ်ဆိုကျွန်တော်စစဉ်းစားတာ
ဆက်လုပ်တဲ့အချိန်တွေမှာဆိုရင်ဒါအစ်စ်လည်းဖြစ်တယ်ဆိုတဲ့ခါကျတော့အခက်အခဲတွေ့ရမှာတေချာပါဘယ်လိုအခက်အခဲတွေအဓိကရင်ဆိုင်နေရလဲ
အခက်အခဲတွေကတော့ကိုအများကြီးပဲအများကြီးပဲဆိုမှာအပိုင်းခွဲတော့ပြောလို့ရတယ်ဒါပေမဲ့ဥမာဆိုရင်ကျွန်တော်ကကျက်မွေးမြူကိုဒီလိုမျိုးအများကြီးလုပ်ခဲ့ပြတာမဟုတ်ဘူးနောက်ပြီးတော့ဒီလွတ်ကြောင်း
တော့လုံးဝလည်းကျက်မွေးမြူတွေချုံမရှိဘ
ူးချုံမရှိဘူးကျွန်တော်မှဒီကိုမှဆိုလည်းအပျော်မွေးခဲ့တဲ့တလောက်ပဲရှိတာကျွန်တော်ဆိုလည်းမရှိတဲ့ခါမှာတော့ကျွန်တော်လုပ်တဲ့ဟာလည်းလမ်းအစ်စ်ဖြစ်နေအစ်စ်ဖြစ်တော့ကျွန်တော်မေးဆက်လို့လည်းတော်တော်နေတယ်ตอนนี้ในคามาเราอ่ะไอ้มาซะပြီးတော့ struggle ซะလို့ရတာအဲ့တော့ဘာဖြစ်လဲဆိုတော့မကုန်တဲ့ပတ်သက်နေအများကြီးကုန်နေဒီ၄ဆလောက်ပုံကုန်တဲ့ဟာမျိုးတွေလည်းဖြစ်ခဲ့ဘူးလေအဲ့လိုကြောင့်မြေနောက်တစ်ခါကျတော့ဘာလဲဆိုတော့ဒီ market ပေါ့ market ဆိုင်ခါမှာ product identity ထွက်လာတယ
်
အဲ့ product identity ကို
ဘယ်သွားရောက်
မလဲထွက်လာပြီနောက်ပြီးတော့ဒီဟာကုန်ကျစရိတ်ကလည်းများတယ်ကျွန်တော်ရှေ့မှာလည်းအမားတွေအများကြီးစုံစမ်းစရိတ်များတယ်ဒီကုန်ကျစရိတ်များတဲ့ဒီ product ကိုဘယ်လိုသွားရောက်မလဲဆိုတော့ market အခက်အခဲဆုံးမှာကြုံနေတယ်အဲ့လိုကြောင့် struggle အများကြီးလုပ်ခဲ့ရတာပေါ့
။ဖောက်ခဲ့ရတာပေါ့နော်။ဆိုတော့လုပ်ငန်းက2019ဆိုတော့ဒါတကယ်ကိုလုပ်ငန်းအစ်စ်ဟိုဆိုရင်နှစ်နှစ်ပတ်ဝန်းကျင်ပေါ့နော်။လုပ်ငန်းအစ်စ်ဆိုတော့အခုချိန်ထိလည်းပဲဒါအခက်အခဲတွေရှိနေဦးမယ်။အခက်အခဲတွေနည်းသွားပြီလားအခုချိန်မှာ
။ပြောရင်တော့အခက်အခဲတွေကဒီ production နဲ့ပတ်သက်တဲ့အခက်အခဲထုတ်လုပ်ရေးပိုင်းနဲ့ပတ်သက်တဲ့အခက်အခဲတွေကတဖြည်းဖြည်းတော့ကျွန်တော်တို့ control ထိန်းချုပ်လာနိုင်တယ်ပေါ့လေ။တခြား market နဲ့ပတ်သက်တဲ့အခက်အခဲတွေတော့ရှိသေးတယ
်။အခုလက်ရှိအခြေအနေပေါ့လေ။စားလို့တာကနေပြီးတော့ကြုံရတဲ့အခက်အခဲကနေပြီးတော့အခုလက်ရှိရှိနေတဲ့အထက်မှာဆိုအကြီးအမားဆုံးရှိနေတဲ့အခက်အခဲလို့ပြောရင်
ဒီမှာဆုံးရင်ဆိုင်နေရတာလို့ပြောရပါရှိတယ်အကြီးမားဆုံးရင်ဆိုင်ရတဲ့ခက်ခဲတော့ကျွန်တော်ကကျွန်တော်မြောက်ကဒီဝန်ထမ်းဘဝနေလာတာဝန်ထမ်းဘဝနေလာတော့ကျွန်တော်မှငွေရအလုံးလောက်မရှိစီးတဲ့မိသားစုမှာရှိတဲ့မိသားနှစ်စုမှာရှိတဲ့ပတ်စံပေါင်းပြီးတော့မှဒီချိန်ကိုလုတ်ခဲ့ရလုတ်ခဲ့တော့မြေစုဘာဆိုတာမြေစုရင်အခုတော့မှကိုမန်သူချင်းရဲ့အကူရဲ့မြေကိုဘုဆိုရဲ့မြေကိုကျွန်တော်ခ ဝန်ယူပြီးတော့လေသမားကိုပြန်ပြီးတော့ကျွန်တော်လေသမားတွေလည်းဒီပညာတွေပဲပြန်ပြီးပြန်လုပ်လို့ဖြစ်သွားတာပေါ့လေ
။ဆိုတော့ငပူတော်မှာစတယ်အဲဒီကနေပြီးတော့အခုဆိုရင်ကျွန်တော်တည်ထားတာကဟလာရှမ်းပြည်နယ်မှာလုပ်နေပြီ။ကရင်မှာစလုပ်နေပြီရန်ကုန်တိုင်းမှာပါနေပြီရန်ကုန်တိုင်းလုပ်နေပြီ။ကျွန်တော်လူတရာကျော်လောက်လူတရာနီးပါးလူတရာကျော်လောက်လုပ်နေပြီဆိုတော့သူတို့နဲ့ဒီလေသမားတွေနဲ့ဘယ်လိုလုပ်သလဲ။တခါညီမကြီးကဘယ်လိုလုပ်ပေးကြလဲအဲဒီအပိုင်းလေးရှင်းပါဦး။ဟုတ်ကဲ့
။လေသမားတွေကျတော့အခုကျွန်တော်ကဘယ်လိုလုပ်လဲဆိုတော့နံပါတ်1ကနီးပညာပေးတယ်။နီးပညာဆိုတော့ဒီ organic farming ပေါ့လေဒီ free range ကိုဘလိုဒီလွတ်ချောင်းမွေးတဲ့စနစ်ကိုဘလိုမွေးလဲဆိုတဲ့နည်းစနစ်တွေအားလုံးပေးတယ်အဲ့လိုပဲဒီတွတ်ချောင်းမွေးတဲ့ချက်တွေကိုကျွေးဖို့အတွက်အစာတွေပေးပြောင်းနှမ်းနေဒါတွေကိုစနစ်တကျနဲ့ organic နည်းနဲ့ဘလိုစိုက်မလဲဆိုတဲ့နည်းပညာတွေတုံ့ပြန်ပေးတယ်ပထမတစ်ချက်ကျတော့နည်းပညာပံ့ပိုးပေးတယ်နံပါတ်2ကကျတော့ဒီဟာတွေလုပ်ဖို့ဆိုရင်ပတ်စံလိုတယ်အဲ့တော့ပတ်စံကိုကျွန်တော်ကတက်နိုင်တဲ့မြတ်ပံ့ပိုးပေးတယ် financing support ပေးတယ်ပေါ့လေနောက်တတိယချက်ကကျတော့ပါလဲဆိုတော့ဒီဟာတွေထွက်လာပြီးဘယ်နာရောင်းမလဲဆိုလေသမားတွေမှာပြဿနာရှိတယ်အဲ့တော့အဲ့ဒီလေသမားတွေရဲ့ပြဿနာဖြစ်တဲ့ဒီဈေးွက်မရှိတဲ့ပြဿနာကိုကျွန်တော်ကတာဝန်ယူပြီးတယ်ချုပ်ပြောမယ်ဆိုရင်တော့ကျွန်တော်ဒီနည်းပညာကိုငွေကြေးအခက်အခဲကိုနောက်ပြီးတော့ market ဈေးွက်အခက်အခဲတွေအားလုံးကိုလေသမားတွေဆိုဖြည့်ရှင်းပေးလိုက်တယ်ဒါကတော့ဒီကျဲဦးထုတ်တဲ့လေသမားတွေနဲ့ဒီဟိုစိုက်သွေးတဲ့လေသမားတွေစိုက်သွေးတောက်သူတွေပေါ့လေနောက်တစ်ခါကျတော့အမျိုးသမီးတွေပေါ့ကျွန်တော်ကကျဲဦးဒီတွေကိုရန်ကုန်မြို့မှာရောင်းတဲ့ခါကျရင်ဒီတိုင်းမရောင်းဘဲနဲ့ကျွန်တော်ဝါချင်းလေးနဲ့တော့ရောင်းတယ်အဓိကကျတော့ဒီအမျိုးသမီး
ဘာချင်းလို့ဘာလို့စဉ်းစားရလဲဘာကြောင့်တခြားလို့ပလတ်စတစ်ဘူးလို့ဖော်ဘူးလို့ဘာလို့မစဉ်းစား
အဓိကတော့အခုရဲ့ဟိုဟာဒီနေမှာရှိတဲ့အမျိုးသမီးကအလုံးမရှိဘူ
း
အလုံးမရှိတဲ့ခါကျတော့ကျွန်တော်တို့အလုံးပေးနေတာလေနေမှာလည်းအပေါ်ဆုံးကဘယ်နှကြီးဒီဝါတော်ကအမြဲနေရာတိုင်းမှာရှိတယ်အဲ့ဒါနဲ့ကျွန်တော်တို့ဝါချင်းလေးကိုစစဉ်းစားတာကျွန်တော်တို့လည်းတကယ်တကယ်ဝါချင်းမရတတ်ပါဘူးရတတ်တဲ့သူကိုကွန်မန်ဒိုရှင်ကနေပြီးတော့မှခေါ်လာပြီးတော့မှရွာလူတွေတင်ပြီးတယ်ပြေးကျက်တယ်အဲ့တော့ဝါချင်းလေးကလည်းကျွန်တော်တို့ရဲ့ဒီအောင်မြင်မှုတွေတစ်ခုပဲဥပမာဆိုရင်ဟိုအမျိုးသီးကျောက်ကချင်းတထောင်လောက်ကိုရက်နိုင်တယ်တချင်းကို450ရာ
ချင်းတထောင်ဆိုတော့
တလောက်ကိုချင်းတထောင်လောက်ရက်နိုင်တယ်တချင်းတလုံးကိုကျွန်တော်450ပြီးတော့တလောက်ကိုသူတို့ရဲ့ပြည်ညာအစီဝင်ငွေက၄သိန်းကျော်ရှိတယ်ဒါလည်းကျွန်တော်တို့ကကုန်စရာတစ်ခုဖြစ်လာတာပေါ့
သူတို့လည်းပြောတာပေါ့နော်
သူတို့လည်းပြောတာ
ရတယ်ဝင်ငွေလည်းရတယ
်ဟုတ်ကဲ့
ဆိုတော့လေသမားတွေနေနေတော့ဘယ်လိုအကျိုးမြတ်ရလဲ
လေသမားတွေနေကြတော့ဒီလေသမားမှာနှစ်ပိုင်းရှိတယ်ပေါ့လေမွေးမြူသမားနဲ့စိုက်သွေးသမားစိုက်သွေးသမားတွေကိုကြတော့ကျွန်တော်ကဒီကျွန်တော်ရဲ့ကျက်စာအတွက်ဒီကျွန်တော်တို့ရဲ့ပြောတဲ့နည်းစနစ်တိုင်းဒီ organic needs နဲ့တိုင်းစိုက်ပြီးပါအခုစိုက်ပြီးလဲဆိုရင်ကျွန်တော်တို့ဘလောက်ပြီးမယ်အဲ့တော့လေသမားတွေဆိုရင်ပထမဆုံးနေ့မှာတော့တို့ဒီဆက်စားခြင်းဆိုတော့ organic လက်မှတ်မရသေးဘူးဒါပေမဲ့ကျွန်တော်တို့တို့ target blue ပြီးလဲဆိုတော့3နှစ်အတွင်းမှာခင်ဗျားတို့ mind ဆုံးနေဒီပေါ်လေးပထမတစ်နှစ်ပြီးရင်ပါပြီးမယ်ဒုတိယနှစ်မပြီးပါဘူးတတိယနှစ်ပြီးရင်နောက်ဆုံး organic ဖြစ်သွားပါဘူး organic ဆိုတဲ့ဘောလေတရက်ထင်းနဲ့တရားလုံးတမ်းမဖြစ်ဘူးမဖြစ်တော့ဒီလေသမားတွေကျွန်တော်ပါလို့ရတယ်ခင်ဗျားတို့3နှစ်နေတော့ခင်ဗျားတို့ organic လက်မှတ်ရအောင်ကျွန်တော်လုပ်ပေးမယ်အဲ့တော့ဒီပထမနေ့မှာဒုတိယနေ့တတိယနေ့တွေမှာခင်ဗျားကျွန်တော်ပြောရတဲ့အတိုင်းလုပ်တယ်ဆိုရင်ခင်ဗျားတို့ကျွန်တော်ဘယ်လောက်ရလဲလို့ဘယ်လောက်ရလဲလို့ပြီးသွားမယ်အဲ့လိုပဲဒီမွေးမြူသမားတွေပေါ့မွေးမြူသမားတွေဆိုတော့ကျွန်တော်တို့ရဲ့ဒီနေ့စဉ်လုပ်ရမယ့်လုပ်ငန်းစဉ်တွေရှိတယ်ဘာနဲ့မိုးလင်းရနေစပြီးတော့ချက်ချန်နေမှာပါလို့ရမယ်ညနောက်ဆုံးအိတ်တဲ့ချိန်ဒီပါလို့ရမယ်ဆိုတော့ကျွန်တော်အားလုံးတင်ပေးထားတယ
်
အဲ့တင်ပေးထားတဲ့အတိုင်းသူတို့လုပ်တယ်ဆိုရင်ကျွန်တော်တို့ကဘယ်လောက်ကျုပ်တလုံးမှာဘယ်လောက်တိုးပေးပါမလဲဆိုတော့ကျွန်တော်ဂရီပေးထားတယ
်
အဲ့ဂရီတိုင်းပိုင်းဝယ်တဲ့ခါမှာကျုပ်ကကျတော့နေတိုင်းထွက်နေတာပြီးတော့သူတို့နေတိုင်းဝင်ကိုရတယ်အဲ့တော့ပြောချင်တာကဒီလေသမားပဲဖြစ်ဖြစ်ဒီမွေးမြူသမားပဲဖြစ်ဖြစ်စိုက်ပွေးသမားဖြစ်သူတို့ကပုံမှန်တဲ့ပူတဲ့ပတ်စံကိုပူရလာတယ်နောက်ပြီးတော့အာမခံချက်ရှိတဲ့ market ကိုသူတို့ရသွားတယ်ပေါ့
organic ဖြစ်ပါတယ်လို့ကိုဆိုရင်တော့ဘလောက်အာမခံခံနိုင်အာမခံနိုင်လဲ
အဓိကကကျွန်တော်မြန်မာနိုင်ငံမှာကဒီနားလည်မှုလွှဲတာတစ်ခုရှိတယ
်
အဲ့ဒါကျတော့ဘာလဲဆိုတော့ဒီဒါရုပေတာမတုံးတာနဲ့ organic ဖြစ်တယ်ဆိုပြီးကျွန်တော်တို့မိပါရောအများစုပေါ့လေကျွန်တော်ပတ်ဝန်းကျင်မှာယုံကြည်ထားကြတယ်ဒါပေမဲ့တကယ်က organic ဆိုတာအဲ့ဒီဟိုဒီ chemical မပါယုံနဲ့ organic ဖြစ်တာ
ဒါရုပေစီမပါယုံနဲ့မဟုတ်
ဘူးဒါရုပေစီဖြစ်တာနဲ့မဟုတ်ဘူးသူကဘာလို့ ਆ မလဲဆိုတော့သူ့မှာ process ပေါင်းများစွာရှိတယ်ဥပမာဆိုပါဆိုဒီချက်တွေကျူးတဲ့ဟာမှာပဲပြောင်းနှံအားလုံးဒီ organic လက်မှတ်ရပြီးသားပဲဖြစ်ရမယ် organic ရပြီးသားပြောင်းဖြစ်ရမယ် organic ရပြီးသားနှံဖြစ်ရမယ်အဲ့လိုမျိုးမျိုးနေမှာမရှိဘူးမရှိတော့ကျွန်တော်တို့ကလည်း ဒီအထက်နဲ့အော်ဂနစ်ယူခဲ့တာမဟုတ်လက်ရှိကျွန်တော်တို့ချန်နေအားလုံးဒီရထားတဲ့လက်မှတ်ဒီကွန်ဗာဂျင်တူအော်ဂနစ်ပေါ့ပမာလို့ပြောတော့ကွန်ဗာဂျင်တူကူပြောင်းစဲကာလာနေနဲ့စာတီဖိကေကိုကျွန်တော်ယူထားတာအဲ့တော့ကျွန်တော်တို့အဲ့စာတီဖိကေကဘယ်သူကထုတ်ပေးတာလဲညီမအော်ဂနစ်အဖရိကာချက်ဂရုပ်ဆိုတဲ့ဂရုပ်တစ်ခုကနေကျွန်တော်ထုတ်ပေးပါတယ်ဟုတ်ကဲ့အဲ့တော့အဲ့ဂရုပ်ရ ာ organic research group ကနှစ်တိုင်းနှစ်တိုင်းသူတို့ evaluate တန်လုပ်တယ်သူတို့ဘယ်လောက်တူတက်လာလဲဟုတ်တယ်ဘယ်လောက်တူတက်လာလဲကျွန်တော်တို့ဘာလို့လဲသူတို့တော့ကျွန်တော်တို့ကြည့်ပြီးတယ်ခင်ဗျအဲ့လိုမျိုးလေးနဲ့ကျွန်တော်တို့သွားရတာကိုဟုတ
်ဆိုတော့အခုလက်ရှိအချိန်တွေကဒါကိုဇော်ရဲအောင်လို့ပြောနေတာက organic လုံးလုံးအပြည့်မဟုတ်ဘူးဆိုပေမဲ့အဲ့ဒီကိုသွားနေတယ
်ဟုတ်တယ်ကျွန်တော်တို့လက်ရှိမှာဆိုပြောနိုင်တာက90%လုံး organic ပြီးသားလေဒါပေမဲ့ကျွန်တော်တို့ကဒီစားသုံးသူပေါ့လေမမားရွေးဆိုတဲ့ခါကျတော့ကျွန်တော်ဘာလို့ဘယ်လိုပြောပြီးကြောင်းလဲဆိုတော့လွတ်ကြောင်းကျဲဦးပေါ့လေအင်းလေးတို့ပြောတယ် free range ကျဲဦးလို့ပြောတယ
်
ကျွန်တော်ရဲ့ဒီဘူးတွေဘူးတွေတိုင်းမှာကျွန်တော်ကစားမအောင်ရောင်းတဲ့စားသုံးသူရောင်းတဲ့ဘူးတွေတိုင်းမှာကျွန်တော်က organic ကျဲဦးတို့တလုံးမမြည်တော့ဒီတော့ပဲကျွန်တော်လွတ်ကြောင်းကျဲဦးလို့ပဲကျွန်တော်သုံးထားတယ
်ဆိုတော့ဒီဥစ္စာကမွေးရတာလည်းပဲဟလာဟိုမြည်ရောဗာရောညာရောဆိုတော့ပုံကြစိတ်ပူများတာအသေးချာပဲတခြားမွေးတဲ့နီးတွေနဲ့စားတယ်တခြားမွေးတာတခြားကြက်တွေမွေးပြီးတော့ဥဥတာနဲ့စားရင်ဆိုတော့ထုတ်လုပ်တဲ့ကုန်ကြစည်းနဲ့ဈေးခွက်ကိုတင်ရဈေးခွက်မှာလည်းဒီကျဲဥကနဲ့ပူစည်းကြည့်မယ်ဆိုတော့ဈေးခွက်မှာရောစိတ်ဝင်စားတဲ့လူစားသုံးသူလုံလောက်ရလား
လက်ရှိမှာကျတော့ကျွန်တော်တို့ရဲ့ဈေးခွက်ပုံစံဟိုပါလေတိသက် market ပေါ့တိသက် market ပုံစံလေးပါတကယ်ရှိကျွန်တော်တို့ထုတ်နေတဲ့ပမာဏရေဝန်ထမ်းတွေရဲ့ customer ပမာဏညှကြည့်ဖြစ်နေတယ်ကျွန်တော်တို့ကဟို customer လူတလောက်လည်းထုတ်ပေးဖို့လူတယ် market ထဲမှာပြတ်လို့မရဘူးအဲ့လိုပဲ market ကပူသွားရင်လည်းကျွန်တော်တို့ကရှုံးတယ်အဲ့တော့ကျွန်တော်ကဘာလုပ်ရလဲဆိုတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့လက်ရှိ customer အရေးတွေ့ရေနောက်မှထပ်ထွက်လာမယ့်ကတည်းကကျွန်တော်အများနဲ့မှန်းပြီးတော့မှကျွန်တော်ကအဲ့လိုမျိုးကြောင်းသွားတဲ့ပုံစံပဲရှိပါသေးတယ်
။လက်ရှိချိန်တွေကနေပြီးတော့ရှေ့ကိုဒီထက်ပို့ပြီးတော့ချေနိုင်မယ်ပို့တိုးတက်နိုင်မယ်လာလာရောရှိလား
။ရှိတယ်ခင်ဗျ။အဓိကကတော့ကျွန်တော်တို့ဒီဟာသုံးမစင်တော့ကုန်ကျစရိတ်ဒီအများကြီးရှိတာဆိုတော့ကျွန်တော် market ချဲ့ဖို့ဆိုရင် marketing လုပ်ဖို့လိုတယ်။ဒီဈေးကွက်ချက်ထွင်ရေးအတွက်ကုန်ကျစရိတ်ရှိနိုင်တယ်။နောက်ပြီးတော့ဒီ channel အများကြီးကိုအဲ့ဒီဈေးကွက်ကိုချဲ့လိုက်လို့ဈေးကွက်ကလိုက်လာရဲဆိုတဲ့အခါမှာကျွန်တော် channel ရ ready မရှိဘူး။ကျွန်တော်လယ်သမားတွေလည်းကျွန်တော်လုပ်ဆရာတွေအများကြီးရှိသေးတယ်။လယ်သမားတွေဆိုတာသူတို့ကိုတွားရတယ်စီယုံရတယ်တခုချင်းလိုရတယ်အဲ့တော့ဒါတွေအားလုံးတက်ဆိုကျွန်တော်အဓိကလိုတာတော့ဒီဘဏ္ဍာရေးဆိုင်ရာခက်ခဲပေါ့ကျွန်တော်ဒီဘဏ္ဍာရေးဆိုင်ရာခက်ခဲပြည်တယ်သွားတော့ကျွန်တော်အများကြီးကျွန်တော်ရှေ့ကိုစိတ်သွားတိုင်းကိုပါတော့လို့ရတော့ပါခင်ဗျာ
ဒီလိုမျိုးပေါ့နော်စန်တစ်တီထွင်ပြီးတော့ငကိုတော့ကမရှိသေးတဲ့ဟာမျိုးဒီထွင်စန်တစ်ပြီးတော့ကိုယ်စောရင်းတော့လူငယ်တွေနဲ့လုံနိုင်တာကမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာတာရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုလို့ပြောမယ်ဆိုပြောလို့ရနိုင်ကြလား
ကျွန်တော်လည်းတစ်ခါလေးအလိုစဉ်းစားမိတယ်ဘာဖြစ်လို့လဲဆိုတော့ဟိုဒီချိန်မှာတင်မှုရကြလုံနေလို့ကတော့မလွယ်ဘူးမလွယ်တဲ့ခါကျတော့ကျွန်တော်တို့လူအသက်အရွယ်လူငယ်တွေကဘာဖြစ်လာလဲဆိုတော့အစ်စ်တွေဒီထွင်ပြီးလောက်လာကြတယ်။ဟိုကော်ဖီကိုအစ်စ်လေးဒီထွင်လိုက်မလား။မြို့သီးကိုပုံစံအစ်စ်ပြောင်းလို့မလား။တော်အဲ့လိုပုံစံပြောရင်တော့ရှိနေပြီးသားဟာတွေပဲ။ကျွန်တော်ကျုပ်ဆိုရလဲရင်းနဲ့ရှိထားပြီးသား။ကျုပ်ကမှပုံစံပြောင်းပြီးလို့တော့ဒီလိုဖြစ်သွားတယ
်
။မြို့သီးကိုလည်းပုံစံပြောင်းရတော့ပုံစံဆိုအဲ့တော့ဒီကာလအတွင်းမှာတော့ကျွန်တော်တို့ဒီလူငယ်တွေကမှနည်းနည်းလေးပုံစံပြောင်းပြီးတော့စုံလို့တဲ့ပုံစံထုတ်လိုက်တယ်ဆိုတော့အများကြီးတွေ့ရအောင်
။ဆိုတော့ဒိုင်းကြီးကဒီထက်ပို့ပြီးတော့တူတက်ပြီးတော့ပြောင်းလဲနေဆိုတော့ဆုပ်ယူပြီးတော့ပြောင်းနိုင်ဖို့ပဲတူတက်ပြီးပြောင်းလဲနေဆိုရင်ဒီကနေ့ပို့ဖြစ်လာနိုင်တယ်လို့ပို့အကျိုးရှိလာနိုင်တယ်လို့ဆိုရင်တော့ပြောနိုင်လား
အဓိကတော့ကိုဟိုအခုအခက်ခဲတခုဖြစ်ပြီဆိုရင်အခက်ခဲထဲမှာဖောက်တဲ့လူတွေရှိတယ်အဲ့ဖောက်တဲ့လူတွေကသူဖြစ်ပြောင်းလဲတိုင်းမှာပေါ်လာတာပဲဆိုလိုတာကကျော်ဒီအချိန်မှာဟုတ်တယ်ဟိုအခက်ခဲတွေအများကြီးရှိတယ်အဲဒါပေမဲ့အဲ့အခက်ခဲတွေမှာထွက်ပေါက်ကိုရှာတဲ့လူတွေရှိတယ်အဲ့ထွက်ပေါက်ရှာတဲ့လူတွေကတော့ကျော်မြင်သိတယ်ပါများတော့သူငယ်တွေများတယ
်ကျေးဇူးများရေးတင်ပါတယ်ကိုဆိုရင်တော့
ဟုတ်တယ်ဒီလိုမျိုးပြန်ပြောပြပါမယ
်မြမရေးရဆွေးနွေးခန်းအစီအစဉ်ပါရှင်ကျမတို့ပြီးခဲ့တဲ့သတင်းဘက်က ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနဲ့မြန်မာအမှုဂျာနာပွဲကိုကျမတို့ကြည့်ခဲ့ရပြီးရဲ့နောက်မှာဒီဂျာနာပွဲနဲ့ပတ်သက်ပြီးတော့ ICJ တရားသူကြီးတွေဘက်ကဆုံးဖြတ်ချက်အလားအလာဘယ်လိုရှိမလဲဒီကနေ့ညရေဒီယိုနဲ့ရုပ်သံအစီအစဉ်မှာ ICJ တရားရုံးမှာလက်ထောက်ဥပဒေအရာရှိဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုဒီနိုင်ငံတကာဥပဒေပညာရှင်တဦးညီဖြစ်တဲ့ Michael Becker နဲ့ Skype နဲ့ interview နောက်ဆုံးအပိုင်းကိုထုတ်လွှင့်မှာမို့စောင့်မျှော်နှာစင်ကြပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32ကီလိုဟတ်633ကလိုင်းဒိုမီတာ40ကီလိုဟတ်9483ညလိုင်းဒိုမီတာ48ကီလိုဟတ်6153ညလိုင်းလက်မီတာ190ကီလိုဟတ်1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်တခါမြန်မာပြည်ကပေးစာအစီအစဉ်နေရာမှာတော့2019နှစ်ကုန်အထူးအစီအစဉ်ကိုတင်ဆက်ဖို့ရှိတယ်ဆိုတာကိုကြိုတင်သိပေးခြင်းပါတယ်။အဲဒီနောက်မှာတော့ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာဖြစ်ပါတယ်။ ICJ ပြဿနာကြောင့်တက်မတော်ခေါင်းဆောင်တွေအတွေးအခေါ်ပြောင်းလဲလာမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင်။
လက်ရှိအခြေအား Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့ကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂမှလက်မှတ်ရေးထိုးထားတဲ့ Genocide သဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှတရားစွဲထားတဲ့အချိန်ဖြစ်ပါတယ်။အထူးသဖြင့်မြန်မာတပ်မတော်ကနေရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမူဆလင်တွေကိုလူမျိုးလုံးတပ်ဖြတ်မှုတွေလုပ်ခဲ့တယ်ဆိုပြီးစွပ်စွဲထားတာပါ။ဒါကိုမြန်မာနိုင်ငံကိုစားနိုင်ငံရေးဝန်ကြီးလည်းဖြစ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ကနယ်သာလန်နိုင်ငံသဟိတ်ကိုသွားပြီးငားရမ်းထားတဲ့ရှင်းနေတဲ့အတူအမှုကိုရင်ဆိုင်နေရခြင်းဖြစ်ပါတယ်။တပ်မတော်ဘက်ကကျူးလွန်ခဲ့ပါတယ်ဆိုတဲ့အမှုအတွက်အစိုးရအဖွဲ့ခေါင်းဆောင်ကိုယ်တိုင်ဦးဆောင်ပြီးသွားရောက်ရင်ဆိုင်နေရခြင်းတပ်မတော်ဟာဂျီနိုဆိုက်အမှုကိုမကျူးလွန်ပါဘူးဆိုပြီးခုခံခြေပနေရခြင်းပြည်ရင်းမှာတပ်မတော်စစ်ခေါင်းဆောင်တွေတပ်မတော်ကိုစားလွှတ်တော်တွေရောက်နေတဲ့ကိုယ်စားလှယ်တွေကဘာတွေပြောဆိုပြမှုနေကြသလဲ။ICJ ပြဿနာကြောင့်တပ်မတော်ခေါင်းဆောင်တွေရဲ့အတွေးခေါ်တွေပြောင်းလဲလာကြသလားအရင်တိုင်းရှိနေသေးပဲလားဆိုတာလေ့လာတင်ပြသွားပါမယ
်အခုဆိုရင်လွှတ်တော်ထဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD အမတ်တွေကတစ်ဖက်ပြည်ခိုင်ဖြိုးနဲ့တပ်မတော်သားကိုယ်စားလှယ်တွေကတစ်ဖက်အပြင်းထန်ငင်းခုန်နေကြတဲ့အချိန်မှာ NLD ပါတီဘက်ကဖွဲ့စည်းပုံတစ်ခုလုံးကိုခြုံငုံသုံးသပ်ပြီးပြင်ဆင်ရေးလုပ်ငန်းတွေစတင်နေချိန်ဒီခိုင်ဖြိုးနဲ့တက်မတော်ကိုစလေရီဘက်ကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်း၅ခုအထိတင်လာပြီးအဲ့ဒီဥပဒေမူကြမ်းတွေကိုဘယ်လိုဆက်လုပ်ကြမလဲဆိုတဲ့ကိစ္စအကြီးအကျယ်အငင်းပွားနေကြတာဖြစ်ပါတယ်။ဒီခိုင်ဖြိုးနဲ့တက်မတော်ဘက်ကဒီဥပဒေမူကြမ်းတွေကိုလွှတ်တော်ရဲတင်ဆွေးနွေးမဲခွဲဆုံးဖြတ်စသဖြင့်လှုပ်ချင်နေကြပါတယ်။ NLD ဘက်ကတော့ဒီဥပဒေမူကြမ်းတွေကိုဖွဲ့စည်းပုံတစ်ခုလုံးကိုပြင်ဆင်ဖို့လုပ်ကင်နေတဲ့45ဦးကော်မတီလုပ်ငန်းစဉ်နဲ့ထည့်သွင်းဖို့ဆန္ဒရှိနေကြတာပါ။ဒီကိစ္စလွှတ်တော်ရင်းမဲခွဲဆုံးဖြတ်တော့ဒီခိုင်ဖြိုးနဲ့တက်မတော်ကိုစလေရီတင်တဲ့ဥပဒေမူကြမ်းတွေအားလုံး45ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထည့်သွင်းဖို့ဆိုတဲ့အဖြေထွက်ပေါ်လာပါတယ်။ဒီမှာဒီမဲ့တက်မတော်သားကိုစလေရီဘက်ကဒီမိုကရေစီအနိုင်ကျင့်တာဆိုတဲ့စကားလုံးမျိုးတွေအပါအဝင်ရှေ့ပိုင်းမြမသမိုင်းမှာဖြစ်ပျက်ခဲ့မှုတွေစစ်တပ်ကအာဏာသိမ်းတဲ့အဖြစ်မျိုးရောက်သွားနိုင်တယ်ဆိုတဲ့အထိတွယ်ဝိုက်ပြောဆိုတတိပေးတာရှိလာပါတယ်။ဒီဇင်ဘာ5ရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာတီခိုင်ဖြိုးပါတီဝင်ကင်းပြည်နယ်အမှတ်9အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်တန်းနိုင်အပါအဝင်145ဦးတင်ပြထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးဥပဒေကြမ်းကော်မတီရဲ့အစီရင်ခံစာကိုဆွေးနွေးကြပါတယ်။အစီရင်ခံစာနဲ့ပတ်သက်ပြီးတက်မတော်သားကိုယ်စားလှယ်ဒုဗိုလ်မှူးကြီးမျိုးထွန်းအောင်ကလွှတ်တော်ရင်းမဲခွဲဆုံးဖြတ်တာဟာဒီမိုကရေစီအနိုင်ကျင့်မှုဖြစ်တဲ့အကြောင်းအဲ့ဒီလိုလုပ်မယ်ဆိုရင်အန်တီရရှိလာနိုင်ကြောင်းပြောဆိုခဲ့ပါတယ်
။ဒါရီမကသူကပါလီမန်ဒီမိုကရေစီခေတ်ကဝန်ကြီးချုပ်ဦးနုရဲ့လုပ်ရတဲ့ချက်ကိုထောက်ပြပြီးဒီလိုဝန်ကြီးချုပ်ဦးနုရဲ့မစင်မကျင်လှုပ်ဆောင်မှုအကျိုးရလဒ်တွေကြောင့်တိုင်းပြည်ချင်းနေတည်ငြိမ်မှုပြက်ပြားက1958ခုစက်တင်ဘာလ26ရက်နေ့တွင်တင်ပြပါစာနှင့်ဘုရုပ်ကြီးနေဝင်အားအာဏာထိန်းသိမ်းပေးနိုင်ပါရန်မ ဤနိုင်၍တိုက်ပြီးအချုပ်ချာအာဏာတည်တဲ့ခိုင်မြဲစီရန်ထိမ့်သိမ်းဆောင်ရွက်စီခဲ့ရမှုကိုတတိပြုနိုင်ပါရန်တင်ပြအပ်ဆိုပြီးလွတ်တော်တွေပြောဆိုခဲ့ပါတယ်။ဒီဘက်ကတော့လွတ်တော်တွေကအငင်းပွားမှုတွေကဆက်အာဏာသိမ်းပွဲအထိရောက်ကောင်းရောက်သွားနိုင်တဲ့ဆိုတာကိုသူဝဲပြီးသတိပေးခြင်းနဲ့သဘောပါပဲ။လွတ်တော်တွေတပ်မတော်သားကိုယ်စားလှယ်တယောက်ဟာသူပြောဆိုမဲ့အကြောင်းအရာအချက်လက်တွေကိုသ ဒီပြောဆိုမှုဟာတမတော်ခေါင်းဆောင်တွေရဲ့သဘောထားလို့ကောက်ချက်ချနိုင်ပါတယ်
အခုရပိုင်းအတွင်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကလည်းမိကွန်းတွေပြောပါရယ်နိုဝင်ဘာလ29ရက်နေ့ကနိုင်ငံတော်ကာကွယ်ရေးတက်ကူမှပြောတဲ့သူ့မိကွန်းထဲမှာလက်ရှိရွေးကောက်ခံအစိုးရကိုတိတ်သဘောမကျတဲ့အကြောင်းတွေ့ဝိုက်ပြီးပြောဆိုတာကြားကြရပါရယ်သူကဒီမိုကရေစီခိုင်မာအားကောင်းရန်အတွက်တိုင်းပြည်တည်ငြိမ်အေးချမ်းရန်အုပ်ချုပ်သူများကောင်းရန်လူကြောင်းပါတီနိုင်ငံရေးများပါသောအုပ်ချုပ်မှုစနစ်မျိုးဖြစ်နေပါကအစင်မပြေကြောင်းဒီမိုကရေစီတွင်ရှင်ပြိုင်ဘက်အတိုက်ခံပါတီများရှိမည်ဖြစ်ကြောင်းပါတီနိုင်ငံရေးပါသောအုပ်ချုပ်ရေးဆောင်ရွက်ပါကအုပ်ချုပ်ရေးကိုအတိုက်ခံလုပ်မှာဖြစ်ကြောင်းအာဏာရပါတီကလည်းအာဏာရရှိရေးအာဏာတည်မြဲရေးကိုစ조사မိတာဖြစ်၍ညီတို့မျှတဟဆာတာမဖြစ်နိုင်ကြောင်းထို့ကြောင့်ဒီမိုကရေစီစနစ်တွင်တည်ငြိမ်အေးချမ်းရန်ညီညွတ်မျှတတဲ့အုပ်ချုပ်ရေးဖြစ်ရန်လိုကြောင်းဆိုပြီးထည့်သွင်းပြောဆိုခဲ့ပါတယ်။အလားတူဒီဇင်ဘာလ6ရက်နေ့မှာကျင်းပတဲ့ပြည်ဦးလွင်စစ်တပ်ကသူအပတ်စဉ်67ကျောင်းစင်းပွဲစစ်ရေးပြအခမ်းအနားမိကုံးမှာလည်းမိမိတို့နိုင်ငံ၏တမိုင်းကြောင်းနိုင်ငံ၏ဖြစ်တည်မှုများအရာတက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိမည်ဆိုသည့်စကားသည်မြည်သည့်ခေတ်အခါမှဆိုအမြဲမှန်ကန်မှုရှိနေမည်ဖြစ်ကြောင်းပြောဆိုခဲ့ပြန်ပါတယ်။ဒါဟာအရေးစစ်အာဏာရှင်တွေခေတ်ကစောင်ပုတ်တစ်ခုဖြစ်ပြီးတက်မတော်ဟာတိုင်းပြည်တပြည်ရဲ့အစိတ်ပိုင်းဖြစ်နေတယ်ဆိုတာတိုင်းပြည်တိုးတက်ချမ်းသာကြွယ်ဝပါမှရေမြင့်ကြာတင်းဆိုသလိုတက်မတော်လည်းအင်အားရှိလာမယ်ဆိုတဲ့အတွေးခေါ်မျိုးနဲ့ဆန့်ကျင်နေစေဖြစ်တာတွေ့ကြရပါတယ်။
မြန်မာတပ်မတော်နဲ့နှစ်ပေါင်း60ကျော်ကြာတိုက်ခိုက်ခဲ့ပြီးမှအတိုင်းပြည်လုံးအပြည့်အစုံချုပ် NCA လက်မှတ်ထိုးခဲ့တဲ့ KU ကရင်လက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးစောမှုတူစင်ဖိုးကမြန်မာနိုင်ငံမှာလက်နက်ကိုင်ပြည်ပခန့်တွေကြာရှည်ဖြစ်ပွားနေကြတာကိုအားလုံးနှောင့်နှံ့ရကြပြီလို့သူယူဆကြောင်းပြောဆိုခဲ့ပါတယ်။ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကနေကရင်ဒုက္ခသည်တွေနေထိုင်ဖို့အတွက်မြောက်ဥတီမြို့ကနေအိမ်တွေလွှဲပြောင်းပေးရပွဲမှာသူကအဲ့ဒီလိုပြောခဲ့တာပါ။တချို့နိုင်ငံရေးသမားတွေကလည်းတပ်မတော်ရဲ့လောက်ရတီကနေ10ပေါ်ပေါက်လာတဲ့ICJ မှာတရားစွဲခံရမှုကိုဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ရင်ဆိုင်ဖြေရှင်းပေးနေတာကြောင့်အမျိုးသားညီညာစစ်ရေးဖြစ်ပေါ်လာနိုင်တယ်လို့အကောင်းဘက်ကမြင်သူတွေလည်းရှိကြပါတယ်။ဒါပေမဲ့တကယ်လက်တွေ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့မိခွန်းတွေလွှတ်တော်တွေတပ်မတော်သားကိုယ်စားလှယ်တွေရဲ့ပြောဆိုပြုမှုပုံတွေကိုကြည့်ရင်လက်တလို့ဖြစ်ရတဲ့နဲ့ပတ်သက်ပြီးအတွေးခေါ်ဆိုင်ရာထူးခြားတဲ့ပြောင်းလဲမှုတစုံတရာမတွေ့မမြင်ရသေးပါကြောင်းတင်ပြလိုက်ရပါတယ်။
သူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်ကိုနားဆင်ကြရတာပါ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြပါတယ်အခုတော့မြန်မာပြည်ကပေးစာအစီအစဉ်နေရာမှာ2019နှစ်ကုန်အထူးစီစဉ်ဖြစ်ကျွန်တော်တို့မကြခင်မှာတင်ဆက်မှာဖြစ်ပါတယ်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာတင်ဆက်မယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါရစေ
။ Russian Film 2019ခုနှစ်ကစဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမျိုးရှင်လေးစစ်စင်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရှိကြတာတွေနဲ့ပတ်သက်လို့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီရင်နေတယ်လို့ပဲမကြာခင်မှာလည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်လို့မြမအစိုးရခေါင်းဆောင်ဒေါက်တာဆန်းစုကြည်က ICJ နိုင်ငံတကာတရားရုံးမှာပြောခဲ့ပါတယ်။ဒါကြောင့်မလို့ဒီတက်မတော်ရဲ့ဒီလိုမျိုးစစ်တရားရုံးနေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုတွေအတွက်ဘယ်လောက်ထိယုံကြည်အားကိုးအားထားနိုင်မှာလဲ။လာမယ့်အင်္ဂါနေ့ညဒဲဒီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်မြန်လူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်VOA ကနေပြီးတော့ Daily Life Season လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီပို့ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ့် production ကိုကြည့်ကြရအောင်ခင်ဗျ။
ဒါက တာနျူစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့စောစောကမိတ်ဆက်ခဲ့တဲ့2019နှစ်ကုန်အထူးစီစဉ်ဖြစ်ဒီနှစ်အတွင်းရုံတင်ပြသခဲ့တဲ့ဟောလိဝုဒ်ရုပ်ရှင်တွေအတွက်သုံးသက်ချက်ကိုမအေးတနာကျော်ကတင်ဆက်ထားပါရရှင
်။Everyone, Bonnie made a friend in class.
Oh, she's already making friends.
No, no, she literally made a new friend.
မကြာခင်ကဆုံးတော့မယ့်2019ခုနှစ်နှစ်ကုန်ချိန်မှာပြီးခဲ့တဲ့2019တစ်ခုလုံးဟောလိဝုဒ်ရုပ်ရှင်ဇာတ်ကားတွေမှာဘယ်ကားတွေအောင်လို့ရတယ်ကြည့်ကြရအောင်ပါနော်။ကုန်ကြီးပြည့်တဲ့ရုပ်ရှင်ကားတွေရှိရင်လည်းပြန်ပြီးကြည့်ရင်ကြည့်ရနိုင်အောင်ပါ။ဒီကနေ့2019ခုနှစ်ဟာ Disney ရုပ်ရှင်ထုတ်လို့ရတဲ့တကွာလုံးမှာရုံဝင်လူများရဲ့ကားတွေနဲ့အောင်မြင်မှုရတဲ့နှစ်လို့ပြောရပါမယ်။နိုင်ငံတကာမှာလူအားပေးအခံရဆုံးရုပ်ရှင်ကား၅ကားမှာ၄ကားက Disney ကထုတ်တာဖြစ်ပါတယ်။အဲ့ဒီထဲမှာ Avengers Endgame ကရှေ့ဆုံးကရှိပြီးတော့တကွာလုံးရုံတင်ဝင်ငွေဒေါ်လာတန် 2,800 ရခဲ့တယ်လို့ Box Office Mojo Website ကပြောပါတယ
်။ And never return.
အဲ့နောက်မှာတော့ Disney ရုပ်ရှင်ထုတ်လို့ရေကပဲနာမည်တူနဲ့ကာတွန်းကားကိုပြန်ပြီးရိုက်ကူးတဲ့ The Lion King ရုပ်ရှင်ကားကတကွာလုံးကရုံတင်ဝင်ငွေဒေါ်လာတန် 1,600 ရခဲ့တာပါ
You must take your place in the circle of life
တတိယနေရာမှာတော့ Spider-Man Far From Home ပင်ကူလူသားရုပ်ရှင်ကားရှိပြီးတော့အခုချိန်ထိဆိုရင်တော့ရုံတင်ဝင်ငွေဒေါ်လာတန် 1,100 ကျော်ရထားပြီးပါပြီ
Star Wars show I'm putting my friends in danger The world needs next Iron Man
Are you going to step up or not
အဲ့နောက်မှာတော့ Disney ကပဲထုတ်လုပ်ရိုက်ခူးတဲ့ Captain Marvel ရုပ်ရှင်ကားနဲ့ Toy Story နံပါတ်၄ရုပ်ရှင်ကားတို့ဒေါ်လာတန်1,120နဲ့တန် 1,080 လို့အတည်ပြုရထားပါတယ်။ဒီဝင်ငွေစင်းက November လမှာစင်းပိတ်ပြီးတက်ထားတဲ့စင်းဖြစ်ပါတယ
်။ Now we must hope.
Disney ရုပ်ရှင်ထုတ်လုပ်ရေးကပဲရိုက်ခူးတဲ့ Frozen နံပါတ်၄ရုပ်ရှင်ကားကလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာရုံတင်ခဲ့ပေမဲ့ရုံတင်တင်ချင်းအတော်ကိုအခြေအနေကောင်းတာတွေ့ရပါတယ်။အခုချိန်ထိဆိုရင်တစ်ဘွားလုံးအတိုင်းအတာနဲ့ဒေါ်လာတန်350လောက်ရထားတာကြောင့် animated cartoon ရုပ်ရှင်ကားတကားအနေနဲ့တစ်ဘွားလုံးမှာရုံတင်တင်ချင်းဝင်ငွေအများဆုံးရတဲ့ကားဖြစ်သွားတယ်လို့ Disney ကပြောပါတယ်။2003ခုနှစ်ကအကြီးကျယ်အောင်မြင်ခဲ့တဲ့ cartoon က Frozen ရဲ့အဆက်ဒုတိယကားရိုက်ကူးတာဖြစ်ပြီးရုံတင်တင်ချင်းသတင်းပတ်မှာရုံတင်တဲ့နေရာမှန်သမျှမှာဒီကားကထိတ်ဆုံးနံပါတ်1နေရာရခဲ့တာပါ။ဟောလိဝုဒ်ရုပ်ရှင်လောကအတွက်အကြီးအကျယ်ဆုံးရုပ်ရှင်ဆုချီးမြှင့်ပွဲဖြစ်တဲ့အကယ်ဒမီဆုပေးပွဲအခမ်းအနားကလည်း2019ခုနှစ်နှစ်ဆမှာအမတ်တရားဖြစ်စရာတွေနဲ့ဆက်ခဲ့တာပါ။ Queen Theatre အဖွဲ့ရဲ့ပင်နိုင်ဆိုတော့ Freddie Mercury ရဲ့ဘဝအထုပ်ပတ်တီကိုပြန်ပြောရိုက်ကူးထားတဲ့ Bohemian Rhapsody ရုပ်ရှင်ဇာတ်ကားထဲမှာ Freddie Mercury ဖြစ်တဲ့တရုတ်ဆောင်နဲ့ Rami Malek ကအကောင်းဆုံးအမျိုးသားတရုတ်ဆောင်ဆုရသွားပါတယ်။ဒီကားကဒီနေ့အတွက်အော်စကာဆုအများဆုံးဖြစ်တဲ့ဆုလေးဆုရသွားတာဖြစ်ပါတယ
် You're a legend friend
ဒါမဲ့လည်းအကယ်ဒမီရဲ့အထူးကြားဆုံးလို့ပြောရမယ်ဆိုရင်တော့ဗြိတိသျှမင်းသမီး Olivia Cole ကအကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုရသွားတဲ့ကိစ္စပါ
He is reason working for a black man
You and a deep south is going to be problems
Promise me you're going to write me a letter
Your friends
Tell me that don't smell good.
I've never had fried chicken.
နောက်တစ်ထူးခြားရယ်လို့ပြောလို့ရမယ့်ကိစ္စတစ်ခုကတော့အကောင်းဆုံးဇာတ်ကားသူစီးရင်မှာခီးသွွားရုပ်ရှင် Green Book ကအများကစုရမယ်လို့ခန့်မှန်းထားတဲ့ Roma ရုပ်ရှင်ကားကိုကြော်ပြီးတော့စုရသွားတယ်ဖြစ်ပါတယ်။ဒီလိုမျိုး Roma ရုပ်ရှင်ဇာတ်ကားအကောင်းဆုံးရုပ်ရှင်ဇာတ်ကားစုနယ်လွှဲသွားလို့ Netflix Online ရုပ်သံလိုင်းအနေနဲ့သူတို့ရိုက်ကူးထုတ်လုပ်ပြီး Netflix မှာပြတဲ့ရုပ်ရှင်ကားကတစ်မျိုးကြနည်းနဲ့ရုံတင်ဟောလိဝုဒ်ရုပ်ရှင်ကားတွေကိုတော့ကြော်တက်သွားပြီဆိုတာမျိုးနဲ့လက်မမထောင်လိုက်နိုင်ဘူးဖြစ်သွားရပါတယ်။ဒါမဲ့လည်းဒီရိုမာရုပ်ရှင်ကားကိုရိုက်ကူးတဲ့ဒရိုက်တာအယ်ဖွန်ဆိုကူရွန်ကတော့အကောင်းဆုံးဒရိုက်တာဆုရသွားတာပါ။ ပြီးတော့ဒီအထုပ်ပတိရုပ်ရှင်ရိုမာစကားကအကောင်းဆုံးနိုင်ငံသားဘာသာစကားရုပ်ရှင်နဲ့အကောင်းဆုံးရုပ်ရှင်ဓာတ်ပုံဆိုလို့ရရှိပါရဲ
့ I don't know all of them are beautiful of course the foreign language film given to a Mexican film
မပြောရပါဘူးဗျာကားတိုင်းကောင်းတာပါပဲဒါပေမဲ့ဒီ Mexican စကားပြောရုပ်ရှင်ကအကယ်မီစုပေးပွဲမှာနိုင်ငံသားဘာသာရုပ်ရှင်ကစုရတာကြောင့်ကျွန်တော်တို့နိုင်ငံအတွက်အရေးကိုဂုဏ်ယူမိပါတယ်ဒါပေမဲ့ကားတိုင်းသိကောင်းကြပါတယ်လို့ဒါရိုက်တာအယ်ဖာဆွန်ကူရွန်ကပြောသွားပါတယ်နမကြီးမင်းသားဘရက်ဒလီကူပါနဲ့အဆိုတော်လေးဒီခါကတို့ကတော့သူတို့ပါဝင်တရုတ်ဆောင်နဲ့ A Star is Born ရုပ်ရှင်တွေကဇက်ဝင်ဆောင်တွေရှယ်လို့ကိုဒီစုချင်းမြင်ပွဲမှာဖျော်ဖြေခဲ့ပြီးတော့ရွှေပွဲလာပြည့်သက်တွေကိုတချင်းနဲ့မျောပါခံစားခဲ့ကြတာတွေ့ရပါတယ်အဲ့ A Star is Born ရုပ်ရှင်ဇာတ်ကနဲ့ Lady Gaga Oscar ဆုရရှိခဲ့ပါတယ
် Trying to build little bits of the puzzle What do you remember about the incident
I like this one
Look at the map Where were you when it happened
ကျောင်းတင်ဝင်ဝင်များပြီးတော့လူကြီးများအောင်မြင်တဲ့ကားတွေကိုကြည့်ပြီးတော့ရုံးကိုလူသိမ့်မဝင်တဲ့ရုပ်ရှင်ကားတွေကိုလည်းကြည့်ကြရအောင်ပါ The Goldfinch ရုပ်ရှင်ဇာတ်က2013မှာပူလီဇာဆုရရှိထားတဲ့ဝတ္ထုကိုပြန်ပြီးရိုက်ကူးတာဖြစ်ပါရင်ဒါမဲ့ဒီလိုမျိုးစာအုပ်မှာအောင်မြင်မှုရတယ်ဆိုပေမဲ့ရုပ်ရှင်ပြန်ပြီးရိုက်တဲ့အခါမှာတော့အဲ့လိုအောင်မြင်မှုမျိုးမရပါဘူးအဲ့ရုပ်ရှင်ကမှပါဝင်တရုပ်ဆောင်တဲ့သူတွေကလည်းနာမည်ကြီးတွေပဲဖြစ်ပါတယ်ဒါမဲ့ဒီရုပ်ရှင်ကဝင်ငွေအပြင်လဲမအောင်မြင်လို့ဖန်တီးမှုအပိုင်းမှာလည်းဝေဖန်ခံရပါတယ်နမေကျော်မင်းသမီးနီကိုလ်ကင်မန်ပါဝင်တရုပ်ဆောင်ထားပေမဲ့လေရုပ်ရှင်ဝေဖန်ရေး website ဖြစ်တဲ့ Rotten Tomatoes website ကတော့ဒီကောင်းကို24ရာခိုင်နှုန်းပဲအမှတ်ပေးထားပါရဲ့တကဘာလုံးရုံတင်ဝင်ငွေကလည်း10သန်းတောင်မရတာမလို့ရိုက်ကူးကုန်ကြစီဒေါ်လာ55သန်းအတွက်အရင်းအောင်မကြီးဖြစ်ခဲ့ရပါတယ်ဒါနဲ့ Super Hero လူစန်းကောင်ရုပ်ရှင်ကားတွေကတော့ရုံတင်လူကြိုက်များတဲ့ကားတွေပဲလို့အားလုံးကထင်ထားကြပါရဲ့နော်။ဒါမဲ့လည်းပြီးခဲ့တဲ့2019ခုနှစ်ရုံတင်တဲ့စူပါဟီးရိုးရုပ်ရှင်ကားတကားဖြစ်တဲ့ Hellboy ရုပ်ရှင်ကားကတော့လုံးဝကိုအောင်မြင်မှုမရခဲ့တဲ့ရုံမှာ၆ကက်ကက်နဲ့အဆုံးသတ်သွားပါရဲ့။ Hellboy ငရဲလူသားရုပ်ရှင်ကားကရိုက်ကူးကုန်ကြစီဒေါ်လာ150တောင်ရှိခဲ့ပါရဲ့။ရုံတင်ပြီးတော့ပြန်ဝင်ငွေဒေါ်လာ44တန်းပဲပြန်ရခဲ့တာပါ။ဒီရုပ်ရှင်လိုပဲ X-Men ရုပ်ရှင်ဇလန်တွေကားတကားဖြစ်တဲ့Dark Phoenix ရုပ်ရှင်ကလည်းရုံးကိုလူမဝင်မနဲ့အရှုံးပေါ်ခဲ့ပါရဲ့။ရိုက်ကူးရေးတစ်ခုတည်းနဲ့တင်ဒေါ်လာတန်း200လောက်အကုန်ကျခံရိုက်ကူးခဲ့ပေမဲ့လေအမေရိကန်ပြည်သူစုမှာရုံတင်တော့လုံးဝမအောင်မြင်ပဲဝေဖန်ရေးသမားတွေကလည်းအကြီးအကျယ်ဝေဖန်ခဲ့ကြတာပါ။နိုင်ငံတကာကရုံတင်ဝင်ငွေနဲ့ပေါင်းပါမှစုစုပေါင်းဒေါ်လာတန်း250ကျော်ပဲရခဲ့ပါရဲ့။ဒါမဲ့2019ခုနှစ်ကဂီတာကျော်မော်ရီရဲ့အထုပ်ပတိရုပ်ရှင်ကားတွေအောင်မြင်မှုရရင်နှင်းလို့ပြောနိုင်ပါသေးတယ်။ဗြိတိသအဆိုတော်ကြီးအယ်တန်ဂျွန်အကြောင်းကြိုက်ကူးတဲ့ Rocketman ရုပ်ရှင်ကားကအစား American မြန်မာပြည်ကြီး Judy Garland ရဲ့ဘဝနောက်ဆုံးနေ့ရက်တွေကြောင့်ခြေခွဲဝန်းနေစရာရိုက်ကူးထားတဲ့ Judy ရုပ်ရှင်ဇာတ်ကားအစားအောင်မြင်မှုရရင်ပြောနိုင်ပါတယ်။ဒီရုပ်ရှင်မှာမြန်မာပြည် Renee Zellweger ရဲ့တရုတ်ဆောင်ပါရမီကိုလည်းအရင်ဝိုင်းပြီးချီးကျူးနေကြတာပါ။
Room service.
I didn't order anything.
There's a man under the train.Surprise!
I don't think about it. That's a conversation that happens in rooms that I'm not in. So.
ကျွန်တော်ကအဲ့ဒါကိုမစဉ်းစားထားဘူး။အဲ့ဒီမှာပြောခဲ့တဲ့စကားတွေကိုကျွန်မတကယ်နားထောင်ခဲ့ရမျိုးမဟုတ်ဘူးလေ။ဒါကြောင့်မလို့ဒီစကားကဘလို့အတွေ့အကြုံရတယ်။နောက်ပြီးတော့ဒီစကားရိုက်ကူးရင်းနဲ့ရရှိတဲ့တငယ်ချင်းတွေ၊မိတ်ဆွေတငယ်ချင်းအစ်စ်တွေဒါတွေအတွက်ဘလောက်ဝမ်းသာစရာကောင်းလဲဆိုတာမျိုးပဲကျွန်မစဉ်းစားပါတယ်။ဒလော်ရီရတာကကကျွန်မအတွက်တော်တော်ကိုအကျိုးထူပါတယ်လို့မင်းသမီးရနယ်ဇယ်ဝစ်ကပြောသွားပါတယ်2019ခုနှစ်အတွင်းထူးထူးခြားခြားရုပ်ရှင်ကားတွေကိုလည်းဆက်ပြီးတော့ပြောပြခြင်းပါတယ်ဗြိတိန်နိုင်ငံမှာအောင်မြင်မှုရတဲ့ရုပ်တံဇလန်တွေ Downton Abbey ဇလန်တွေကို2019စက်တင်ဘာမှာတော့ရုပ်ရှင်ကားကြီးဖြစ်နေတိတ်ကားကြီးပေါ်မှာကြီးကွင်းရခဲ့ကြပါတယ်မင်းမျိုးမင်းနယ်တွေနဲ့သူတို့ရဲ့အစီကံအမှုတန်းတွေကိုရုပ်ရှင်ကားပေါ်မှာတွေ့ရတာပါရုပ်တံဇလန်တွေကမူရင်းတရုတ်ဆောင်တော်တော်များများကိုပဲဒီရုပ်ရှင်ကားကြီးမှာပြန်ပြီးတွေ့နိုင်ပါတယ်
။ Welcome to Downton Abbey.
Will you have enough clichés to get you through the visit?
2019ခုနှစ်တွင်ရုပ်ရှင်လောကမှာစူးစူးညံ့ညံ့ဖြစ်စေတဲ့ရုပ်ရှင်ကားတကားကတော့ Joker ပဲဖြစ်ပါတယ်။
I have some bad news for you. This is the last time we'll be meeting.
You don't listen, do you? You just ask the same questions every week. How's your job? Are you having any negative thoughts?
All I have are negative thoughts.
ရုပ်ပြကာတွန်းကိုရုပ်ရှင်ကားအဖြစ်နဲ့ပြန်တွက်ရိုက်ကူးထားတဲ့ဂျိုကာရုပ်ရှင်ကားကနိုဝင်ဘာလရုပ်ရှင်လက်မှတ်အရောင်းဝင်ငွေဒေါ်လာသန်း1000ကျော်သွားစေခဲ့ပြီးတော့အာအဆင့်ကန့်သက်ကြည့်ရှုရုပ်ရှင်အဆင့်သတ်မှတ်ထားတဲ့ရုပ်ရှင်ကားတကားအနေနဲ့ဒီလောက်ဝင်ငွေများရစေတဲ့ပထမအဆုံးကားဖြစ်ပါလေ။ဒီရုပ်ရှင်ကားကလူကြီးတွေတိတ်ညားတဲ့တရုတ်နိုင်ငံမှာတော့မှပြခွင့်မရပဲဒီလောက်ဝင်ငွေများရတာဖြစ်ပါလေ။ဒီရုပ်ရှင်ကားကဝေဖန်မှုတွေတလေကြီးနဲ့ကြုံရပြီးတော့အောက်တိုဘာမှာအမေရိကန်ပြည်အောင်စုမှာမိတ်ဆက်ကားရုံတင်တော့မြို့ကြီးတွေမှာရဲတော်မှာချထားရတာပါရုပ်ရှင်ထဲမှာအဓိကတရုတ်ဆောင်ကသူများတွေကိုအနိုင်ကျင့်တဲ့ဇက်ရုံနဲ့အကြမ်းဖက်မှုတွေလုပ်လို့ခက်ရွရွလူတွေအဲ့ဒီဇက်ကောင်ကိုအတုခိုးပြီးတော့လိုက်တိုက်ခိုက်မှုတွေလုံးမဆိုးရတယ်ဆိုပြီးတော့တော်တော်ကိုစူညံတန်တွေနဲ့ရဲတော်ချထားရတဲ့အခြေအနေဖြစ်သွားခဲ့ရပါဂျိုကာဆိုတဲ့ဇက်ကောင်ကတော့လင်းတို့လူသားဘက်မန်နဲ့သူ့ရဲ့ပြိုင်ဘက်ရန်သူဖြစ်ပြီးတော့ဂျိုကာဖြစ်တဲ့တရုတ်ဆောင်နဲ့ဝါကင်ဖီနစ်ရဲ့တရုတ်ဆောင်မှုကလည်းတကယ်ကိုကောင်းလွန်တရုတ်ပါလွန်လို့တကယ်ကြောက်စရာခံစားမှုမျိုးကိုပေးစွမ်းတယ်လို့ပြည်သက်တွေကပြောပါတယ်။ရုပ်ရှင်ရောအဝင်မှာအိတ်တွေကိုစစ်မယ်မျက်နှာဖုံးတွေတက်မလာပါနဲ့။နောက်ကခြုံတဲ့ဝတ်ရုံတွေဒါမှမဟုတ်လဲဇက်ကောင်ဝတ်စုံကော့စတူးမ်တွေဝတ်မလာကြပါနဲ့လို့အဝင်ပေါက်ဝတ်မှာစိုင်းမုတ်တွေထောင်ထားရတာပါ။ဆောင်းပြူရုပ်ရှင်ရုံမှာအဲ့ဒီအချိန်ကတာဝန်ကျနေသူကတော့မန်နေဂျာမိုက်အာရီကိုဖြစ်ပါတယ်
။ No mask, no costumes. Anyone that comes in with that will be asked to leave or toput their backpack or their costumes take it off put it in the car otherwise
တော့ဘူးယူမလာရမျက်နှာဖုံးတက်မလာရ costume ဝတ်မလာရလို့တကားဝမှာဆိုင်းမှုတွေထောင်ထားပါတယ်အဲ့ဒီလိုဝတ်စားလာမယ်ဆိုရင်ဝင်ဝတ်မပေးဘူးအိတ်ထဲလက်ထဲမလာပါနဲ့ကားထဲမှာထားခဲ့ပါဆိုတာပြီးတတိပေးထားပါတယ်ကျွန်တော်တို့ကလည်းရုပ်ရှင်ကြီးပြိတ္တအားလုံးအေဂျင့်လုံခြုံမှုရအောင်အထက်ထပ်ပတ်နေမှာပ
ါ Tonight is a magical night where I choose the catIt deserves a new life.
Going to the ball could get dangerous.
Come on!
နေနေကျော်အောင်မြင်တဲ့ပြဆက် catch ကိုရုပ်ရှင်ဖြစ်တဲ့နာမည်ကြီးတရုတ်ဆောင်တွေနဲ့ရိုက်ကူးပြီးတော့ကြော်ညာကိုတော့နိုဘယ်မာလကပဲထုတ်လိုက်ပါတယ်ဒီရုပ်ရှင်ကဒီ2019ခုနှစ်ရဲ့နောက်ဆုံးလဒီလဒီဇင်ဘာလမှာရုံတင်မှာဖြစ်ပြီးတော့ဂီတလောကမှာလက်ရှိအအောင်မြင်ဆုံးလို့ပြောလို့ရတဲ့ Taylor Swift ပထမအဆုံးဝင်ပြီးတော့တရုတ်ဆောင်ထားတဲ့ရုပ်ရှင်ကဖြစ်ပါတယ်။ဒီရုပ်ရှင်မှာထူးခြားတာကမျက်နှာနေရာမှာတရုတ်ဆောင်တွေရဲ့တကယ့်မျက်နှာတွေကိုတုံထားပြီးတော့ကော်လုံးနေရာတွေမှာတော့ကွန်ပျူတာအထူးပြုလုပ်ချက်နဲ့ကြောင်မွေးတွေလိုဖန်တီးပြီးရိုက်ကူးထားတာပါ။
Here we go!
ကျေးဇူးရှင်2020မှာရောဘလို့ဇကားကောင်းတွေရုံတင်မလဲဆိုတာကြည့်ရအောင်ပါ Cinderella Beauty and the Beast နဲ့မူလန်ရုပ်ရှင်ကားတို့က2020မှာ Disney ထုတ်လုပ်ရေးကရုံတင်မဲ့ရုပ်ရှင်ကားတွေဖြစ်ပါတယ်တရုတ်နိုင်ငံမှာအောင်မြင်ပေမဲ့နိုင်ငံတကာအထိမရောက်သေးတဲ့မင်းသမီး Liu Yi Fan ကမလ2020မှာရုံတင်မဲ့မူလန်ရုပ်ရှင်ကားမှာမင်းသမီးဖြစ်တဲ့တရုတ်ဆောင်ထားပါတယ
် It is what is best for our family
Yes, I will bring honor to us all. Quiet. Composed. Graceful. Disciplined.
အော်ဒါနဲ့မပြောမဖြစ်ဂျိမ်းဘုံရုပ်ရှင်ကားတက်တကားလဲ2020အေဒီလာမှာရုံတင်မှုရှိပါတယ်နော်ဒီရုပ်ရှင်ကားနာမည်က No Time to Die တေဖို့တော့အချိန်မရှိပါနဲ့အမေရိကန်ရုပ်သံဇာလံတွဲဖြစ်တဲ့ True Detective Director Kerry Fukunaga ကဒီ25ကားမြောက်ဂျိမ်းဘုံရုပ်ရှင်ကားမှာ Director ဖြစ်နေတရုတ်ဆောင်ထားပြီးတော့ဒီ007 British The Show ဂျိမ်းဘုံဖြစ်နေဒီကားမှာလဲမင်းသားဒန်နီယယ်ခရိတ်ကနောက်ဆုံးအခေါက်ဖြစ်နေပါဝင်ပြီးတရုတ်ဆောင်ထားပါတယ်ရှင်
။ဒါကတော့2019ခုနှစ်နှစ်ကုန်အထူးစီစဉ်ဖြစ်ဒီနှစ်အတွင်းရုံတင်ပြသခဲ့တဲ့ဟောလိဝုဒ်ရုပ်ရှင်တွေအတွက်သုံးသက်ချက်ကိုမတ်အေးတန်နာကျော်ကတင်ဆက်ခဲ့တာပါ။ VOA မြန်မာပိုင်းစီစဉ်ကိုနားဆင်အားပေးတည်ရှိကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငင်းချမ်းကတင်ဆက်မှာပါ။
ဂျာမနီနိုင်ငံအနောက်မြောက်ပိုင်းဂရင်ချယ်မြို့ကလေးကဂျေရိုမင်းတို့မိသားစုအင်္ဂလိပ်မှာခရစ်
စ်မတ်သစ်ပင်တွေစုစုပေါင်း350စံချိန်တင်လောက်အောင်ထည့်သွင်းစီရင်ထားပါတယ်။သူတို့ရဲ့တအိမ်လုံးအိမ်ခန်းကနေအိမ်ခန်းအထိသစ်ပင်တွေထည့်သွင်းအလှဆင်ထားတာပါ။ဒီလိုအလှဆင်ထားတာဟာဆိုရင်ခရစ်စမတ်ဖိုးဖိုးကြီးဆန္ဒကလော့စ်ရဲ့နေအိမ်လားလို့တောင်ထင်ရပါတယ်။သူတို့အခုလိုစီရင်သွားခဲ့တဲ့အတွက်ဂျာမန်စံချိန်အင်စတီကျူအဖွဲ့ရဲ့တနင်္လာရဲမှာခရစ်စမတ်သစ်ပင်အများဆုံးအလှဆင်ထားနိုင်တဲ့ကမ္ဘာစံချိန်ကိုချိုးသွားပါတယ်။သောမတ်စ်နဲ့ဆူဆန်ဂျရိုမင်းတို့ရဲ့အိမ်မှာစီရင်ထားတဲ့သစ်ပင်တွေဟာတပင်နဲ့တပင်လည်းမတူပါဘူး။တချို့အပင်တွေဆိုရင်မယ်မယ်ကြီးရုပ်ရှင် Star Wars တဲကစစ်သားရုပ်တွေ၊စူပါဟီးရိုးရုပ်တွေအသီးတွေနဲ့စီရင်ထားတာကိုလည်းတွေ့ရပါတယ်။ခရစ်စမတ်ဘောလုံး1000ကျော်နဲ့မီဂျိုပေါင်း200ကျော်ကိုတုံထားတယ်လို့သောမတ်စ်ဂျရိုမင်းကပြောပါတယ်။ဒီဇင်ဘာလအစကတည်းကစတင်ဆင်ခဲ့တာဖြစ်ပြီးနောက်နေ့ကျရင်လည်းဒီစံချိန်ကိုချိုးဖို့ကြိုးပမ်းမယ်လို့ပြောသွားပါတယ်ရှင်။
ဟန်ဂေရီငါးပြားတိုက်တစ်ခုမှာတော့ခရစ်စမတ်ရာသီအတွက်ထူးထူးခြားခြားရည်ပြင်ဆင်ထားပါတယ်။ပြားတိုက်ထဲကငမန်း9កောင်းနဲ့တခြား9រីအတွက်ခရစ်စမတ်သစ်ပင်ကြီးကိုခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်လို့ဝတ်ဆင်ထားတဲ့ရေငုံသမား2ဦးကငါးပြားတိုက်ရေကန်ထဲကိုယူသွားခဲ့တာပါ။ဒီသစ်ပင်ကြီးကိုခရီးကုန်လေးတွေနဲ့အလှဆင်ထားပြီးတော့15ဗီလောက်နဲ့တဲ့ရေကန်ကြီးရဲ့အောက်ခြေမှာစိုက်ထူခဲ့တာပါ။အခုလိုသစ်ပင်စိုက်တဲ့ထုံးစံကိုလွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကစတင်ခဲ့ပြီးတော့ရေကန်ထဲကငမန်းတွေကသဘောကျတယ်လို့ဇီဝဗေဒပညာရှင်လည်းဖြစ်ရေငုပ်သမားလည်းဖြစ်တဲ့ဒေးဗစ်ဒဘတ်ကပြောပါတယ်ဒီသစ်ပင်ကိုချက်ချင်းဆိုသလိုပဲငမန်းတွေကတွန်းလှဲ့ကြတဲ့အတွက်ရေငုပ်သမားတွေအနေနဲ့ခဏခဏပြန်ထူခဲ့ရပါတယ်ဒီငါးတွေအတွက်လည်းအစာအသောက်တွေကိုအထူးပြင်ဆင်ပြီးကြွေးမွေးခဲ့ပါတယ်ဒီနှစ်မှာတော့ငမန်းတွေကိုရေကန်ထဲမှာအစာကြွေးမဲ့အစာတကောင်ချင်းစီတန်းစီပြီးအစာလာယူနီးတင်ပေးဖို့ရှိနေပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုမိန်ပြည်နယ်နယူးယောက်မှာနှင်းဆင်ရှင်းပါနေကြထုံးစံတစ်ခုဖြစ်တဲ့ Christmas ဘိုးဘိုးကြီး Santa Claus လို့ဝတ်ဆင်ပြီးနှင်းလျှောစီးရပွဲကျင်းပခဲ့ပါတယ်။အနောက်တိုင်းအယူဆတစ်ခုဖြစ်တဲ့ Christmas ဘိုးဘိုးကြီး Santa Claus ဟာ Christmas နေ့မှာသမင်တွေစွဲတဲ့စစ်ဖားလေကြီးနဲ့လက်ဆောင်တွေကိုအိမ်တိုင်းကလေးတိုင်းကိုလှည့်လည်ပေးလေရှိတာပါ။တကယ်လို့ Christmas ဘိုးဘိုးကြီးရဲ့သူ့စစ်ဖားလေတစ်ခုခုချွေရင်သွားခဲ့ရင်တော့အခုနှင်းလျှောစီးသူတွေက Santa Claus အစားလက်ဆောင်တွေလိုက်ပေးလိမ့်မယ်လို့ရည်ရွယ်ထားတာပါ။Santa Claus အယောက်240လောက်ပါဝင်ဆင်နွှဲခဲ့ပြီးအနီရောင်ဝတ်စုံအဖြူရောင်မုတ်စိတ်တွေဝတ်ဆင်ထားကြပါတယ်ပြီးတော့ဒီဒေသဆိုင်ရာပရာဟိတာအဖွဲ့ Sandy River Community Fund တစ်ခုအတွက်ရန်ပုံငွေရှာပေးခဲ့တာလည်းဖြစ်ပါတယ်ရှင်အခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့8နာရီကနေ9နာရီမှာလဲလိုင်းတိုမီတာ20 25 32တို့ကနေထပ်မံထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်အခုတော့တင်းလာလေးနဲ့ခင်တင်းအချင်းကျုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မတ်တိန်ကြီးထိုက်ကပြောပြမှာပါ
။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကျင်းပတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာဆွေးနွေးပွဲမှာတော့နောက်နှစ်မှာကာဗွန်ထုတ်လွှတ်မှုပိုပြီးလျှော့ချဖို့နိုင်ငံတွေကြားသဘောတူညီခဲ့ကြပြီးမယ်လေ။အရေးပါတဲ့ကဏ္ဍတွေမှာတော့ရှင်းလင်းပြတ်သားတဲ့ဆုံးဖြတ်ချက်တွေမချမှတ်နိုင်ခဲ့ပါဘူး။ကုလသမဂ္ဂတက်တန်းတလျှောက်ရာသီဥတုအရေးနဲ့ပတ်သက်ပြီးအရှိချာဆုံးဆွေးနွေးခဲ့တဲ့မက်ဒရစ်ဆွေးနွေးပွဲကတင်းနှင်းကနေမှပြီးဆုံးခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးနဲ့ပတ်သက်ပြီးနိုင်ငံရေးအရာသဘောတူညီချက်မရှိတာနဲ့အတူပဲအမေရိကန်ပြည်ထောင်စုအတွင်းတင်းနှင်းကနေကြီးကသတင်းအစီအစဉ်ဆွေးနွေးပွဲမှာလဲသမ္မတထရန့်အပေါ်တရားစွဲဆိုရေးနဲ့ပတ်သက်ပြီးမကြေလည်မှုတွေပေါ်ထွက်ခဲ့ပါတယ်အိန္ဒိယအစိုးရရဲ့အငင်းပွားပွဲနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုဆန့်ကျင်တဲ့နယူးဒေးလီမြို့တော်ကဆန္ဒပြပွဲတွေကတင်းနှင်းကနေဒီမှာအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပါတယ်။တက္ကသိုလ်တစ်ခုတည်းကိုရဲတွေကဝင်ရောက်ပြီးကျောင်းသားတွေရဲ့ဆန္ဒပြပွဲကိုမျက်ရည်ကိုပုံနဲ့ဖြိုခွဲခဲ့တာပါ။တက္ကသိုလ်ရဲ့စာချီးလိုက်ကိုရဲကမျက်ရည်ကိုပုံပစ်သွင်းခဲ့ပြီးကျောင်းသားတွေကိုလည်းနံပါတ်တုံးနဲ့ရိုက်တယ်လို့ဂျမီးယာမာလီယာအစ္စလာမီတက္ကသိုလ်ကကျောင်းသားတွေကပြောပါတယ်။မြန်မာငင်းကြေးရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်လေးဘွဲကကိုယ်စားလှယ်တွေတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမှာဒီဇင်ဘာ15ရက်နေ့တနင်္ဂနွေနေ့ကအလို့သဘောဆွေးနွေးခဲ့ကြပါတယ်။ကချင်လက်နက်ကိုင်တပ်ပြောခွင့်ရတဦးကိုကိုကာပီသတင်းညီမလည်းဖော်ပြကြပါတယ်။အစိုးရငင်းကြေးရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲကြားအလို့သဘောတွေ့ဆုံဖို့တွားနေတယ်လို့အစိုးရငင်းကြေးရေးအကျိုးဆောင်တဦးကလည်း VOA ကိုအတည်ပြုထားပါတယ်။
တင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson ပါရှင်တနင်္လာနေ့နနေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်ကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.